Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VOA American တိုင်းရဲ့2024ခုနှစ်မတ်လ28ရက်ကျသာရင်းညစီစဉ်တွေကိုဒီမဆန်တော်တင်ည9နိုင်ကနေ10နိုင်ထိ Washington DC မြို့ရကနေတိုက်ရိုက်စတင်နေပါပြီ။ Lightometer 1925 32ပြင် VOA website Facebook နဲ့ YouTube တို့ကနေတချိန်တည်းထုတ်လွှင့်ခြင်းအတွင်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီ။ဒီညအစီအစဉ်မူကတော့ကျွန်တော်ဝင်းမြင့်ပါ
။မင်္ဂလာညချမ်းပါရှင်ကျွန်မကတော့ဆုမြတ်ပါမှာ။ဂါဇာမြစ်ဒီခါမှာဒီဂါဇာကမ်းမြောင်ဒေသမှာဒီအစ္စရေးစစ်တပ်နဲ့ဟာမတ်စစ်သွေးကြွတွေဆက်လက်ပြီးတော့တိုက်ပွဲတွေဖြစ်ပွားနေပါတယ်။ဘယ်တီမော့မြစ်ထဲကိုပြုတ်ကျခဲ့တဲ့ဒီကားတစ်စင်းပေါ်ကနေပြီးတော့အလောင်းနှလောင်းကိုရှာဖွေတွေ့ရှိခဲ့ပါတယ်။တခါဒီအရှိတောင်အာရှကဒီ online ငွေလိမ်ကိုင်းတွေရဲ့ NDA ဟာကမ္ဘာတဝန်းကိုပြန့်နှံ့ချိမ့်ချောင်းနေပြီလို့ Interpol နိုင်ငံတကာရဲတပ်ဖွဲ့အကြီးအကဲကပြောကြားလိုက်ပါတယ်။ခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြီးညာပေးသွားပါမယ်ရှင်။
ဟုတ်ကဲ့ပါမစိမြတ်မွေးရင်အခုလိုသတင်းတွေပြီမှာတော့ဒီညစိတ်ဝင်စားဖို့အကောင်းဆုံးသတင်းပေးဖို့ချက်တွေရမှာဆိုရင်သခိုင်းဘက်ပလဲမြို့ကို PDF ပူပေါင်းတပ်တွေဝင်တိုက်တာမှာတာဝန်ရှိသူက
ရှင်းနိုင်တော့ဝင်တိုက်တာတနားရီခွဲလောက်မှာပြန်ပြီးတုတ်ဖဲ့တယ်တော်လန်ရေးနဲ့ချိန်မှတ်ကိုဤသူကားဝေးတပ်ဖွဲ့တွေကဒီဘက်တပတ်မို့ဆိုတဲ့အဖွဲ့ကြီးတွေရဲ့ချိန်မှတ်ဖြစ်တယ်ဆိုပြီးတော့သူတို့ဝင်တိုက်တာပ
ါနောက်မြန်မာပဋိပက္ခနဲ့အလုံးလက်မဲ့ပြဿနာကတော့အာရှရာဇဝတ်ဂိုင်းတွေရဲ့ပြစ်မှတ်ဖြစ်လာနေပါတယ်နောက်ကရပဲမဲ့ဆက်မြုပ်ကိုကင်းနေတပေါင်းစီဘလို့ခက်ခက်ခက်ခက်သိမ်းခဲ့ပါလေအခုလိုသတင်းစွာတွေသတင်းတွေအပြီမှာတော့ကျသာရိညာပတ်စင်ကဏ္ဍတွေဖြစ်တဲ့ဥရောခင်းမြန်မာပြည်သုံးသက်ချက်နောက်ကျမ်းမာရေးနဲ့တိုင်းသတင်းလွှာတွေလာဖို့ရှိပါလေအခုရင်ဆုံးတော့ထေတဲ့ရောက်သတင်းတွေကိုမဆုမြတ်မနဲ့ပဲကြောပြပေးပါမယ်ခင်ဗျာ
ဂါဇာကမ်းမြောင်ဒေသမှာရှိတဲ့ဒီဂါဇာမြို့တွေကရှီဖာစစ်ရုံတဝိုက်အစ္စရေးစစ်တပ်နဲ့ဟာမတ်စစ်သွေးကြွတို့တိုက်ပွဲတွေဖြစ်နေတယ်လို့တောင်ပိုင်းမှာရှိတဲ့ဟန်ယူနစ်မြို့မှာလည်းအစ္စရေးစစ်တပ်ကစစ်ဆင်ရေးတွေကိုလုပ်နေပါတယ်။အစ္စရေးနဲ့ပါလက်စတိုင်းဟာမတ်စစ်သွေးကြွတို့ကြားဖြစ်နေတဲ့တိုက်ပွဲကြောင့် 9 လကျော်အတွင်းမှာသေဆုံးသူ 3,200 ကျော်သွားပြီလို့ဂါဇာဒေသတွေကကျန်းမာရေးဝန်ကြီးဌာနကဒီကနေ့ပြောကြားပါတယ်။ဂါဇာဒေသကရာဖာမြို့ကိုမြေပြင်ထိုးစစ်ဆင်မဲ့ဒီအစ္စရေးရဲ့ဗျူဟာတွေကိုအမေရိကန်တာဝန်ရှိသူတွေနဲ့ဆွေးနွေးဖို့အတွက်ကိုယ်စားလှယ်အဖွဲ့ကိုဆေးလွတ်မယ်လို့အစ္စရေးကပုံထုတ်တွေမှာပြန်ပြီးတော့ပြောကြားပါတယ်။ဂါဇာမှာဒီအပြစ်ခတ်ချက်ချင်းရဖို့တောင်းဆိုတဲ့ဆုံးဖြတ်ချက်မူကြမ်းကိုကုလသမဂ္ဂလုံခြုံရေးကောင်စီမှချမှတ်ခဲ့ပြီးတဲ့နောက်မှာကိုယ်စားလှယ်အဖွဲ့ဆေးလွတ်မဲ့အစီအစဉ်ကိုအစ္စရေးကတင်းတင်းလာနေတော့ကဖျက်ခဲ့တာပါ။လုံခြုံရေးကောင်စီမှမဲခွဲစင်မှာအမေရိကန်ကဗီတိုတော့မပယ်ချဘဲနဲ့မဲပေးခဲ့တဲ့အပေါ်မှာအစ္စရေးဝန်ကြီးချုပ်ကမကျေနပ်ပဲဖျက်ခဲ့တာဖြစ်ပါတယ်ရှင်
။ရုရှားဘက်ကအဝေးထိန်ဒရုန်းနဲ့ဒုံးကျည်တွေဖျက်ခဲ့တာမှာဒရုန်းအများစုကိုပြန်ဖျက်ချခဲ့တယ်လို့ယူကရိန်းဘက်ကပြောလိုက်ပါတယ်။ရုရှားတပ်တွေကယူကရိန်းနိုင်ငံကိုအဝေးထိန်ဒရုန်း28စီးပါဝင်ဒုံးကျည်5ခုနဲ့မနေ့ညကတိုက်ခတ်ခဲ့ပြီးအဲ့ဒီထက်ကဒရုန်း26စီးကိုယူကရိန်းရဲ့လေကြောင်းရန်ကာကွယ်စနစ်ကပစ်ချနိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်ကပြောလိုက်တာပါ။ရုရှားဘက်ကပြစ်လိုက်တဲ့အဲ့ဒီ drone တွေကို Odisha, Kharkiv, Dnipropetrovsk, Zaporizhia ဒေသတွေမှာကြားဖြတ်ဟန်တားခဲ့ပြီးတော့ပြစ်ချခဲ့တာလို့ Ukraine ဘက်ကပြောလိုက်ပါတယ်။ပြစ်ချလာတဲ့ drone တွေရဲ့အပျက်စီးအပိုင်းစားတွေကလူနေအများအပြားကိုမိလောင်စေပြီးတော့လူနှစ်ယောက်ထိခိုက်သွားတယ်လို့ Zaporizhia ဒေသအုပ်ချုပ်ရေးမှူး Ivan Fedorov ကပြောပါတယ်။ရုရှားရဲ့ကြီးကြော်တိုက်ခိုက်မှုတွေကိုတံပြန်ဖို့အတွက်ယူကရိန်းရဲ့လေကြောင်းရံကာကွယ်စနစ်ကိုအင်အားဖြစ်တင်ဖို့နဲ့ F-16 တိုက်လင်တွေအများဆုံးပေးပို့နိုင်ဖို့အရေးကြီးနေပြီလို့လည်းယူကရိန်းသမ္မတကပြောထားပါတယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုဘယ်တီမော့ပြည်နယ်မှာဒီဂျွန်တင်သမောကြီးဝင်တိုက်ခဲ့လို့ကြိုးကျခဲ့တဲ့မြစ်ဖြတ်တရားကြီးပေါ်ကနေပြုတ်ချသွားတဲ့ကားတစ်စီးနဲ့ဒီကားပေါ်မှာလူနှစ်ယောက်ရဲ့အလောင်းကိုဆယ်ယူနိုင်ခဲ့ပါတယ်။Francis Scott Key တရားကြီးကြိုးမကြခင်မှာတရားပေါ်မှာဒီအလုသမားတွေလမ်းပြနေကြတာပါအလုသမားစုစုပေါင်း10ယောက်ရှိနေခဲ့ပြီးတော့2ယောက်ကိုတော့နိုင်ပိုင်းကြမှာကယ်ဆယ်နိုင်ခဲ့ပါတယ်ပုံထုနေကတော့ဘုတ် pickup ကားထဲမှာအလုသမား2ယောက်တည်ဆုံနေကဒါကိုဆယ်ယူနိုင်ခဲ့တာပါရေအောက်မှာရှိနေနိုင်မယ့်အရာတွေကိုအတန်လှိုင်းနဲ့ရှာဖွေတဲ့ကိရိယာမှာတရားရဲ့တံမတိတိုင်တွေကွန်ကရစ်တုံးတွေကြားမှာနောက်ထပ်ကားတွေရှိနေနိုင်တယ်လို့ Maryland ပြည်နယ်ရဲတပ်ဖွဲ့ကပြောကြားခဲ့ပါတယ်မြစ်ဖြတ်တရားကြီးကိုဝင်တိုက်ခဲ့တဲ့ဒါလီကုန်တင်တင်မောကြီးပေါ်မှာအန်ဒီယားရှိတဲ့ပစ္စည်းတွေပါတယ်လို့ဒီအမျိုးသားတည်ယူပို့ဆောင်ရေးလွှမ်းကြုံရေးဆရာဘုတ်အဖွဲ့ NDSB ကပြောကြားပါတယ
် He was able to identify 56 containers of hazardous materials that's 764
တင်မောပေါ်ကတန်ချိန်960ကျော်အလေးချိန်ရှိတဲ့ကွန်တိန်နာကြီး56ခုမှာတန်ကြီးတက်ပျက်စီးနိုင်မီးလောင်နိုင်တဲ့ပစ္စည်းတွေနဲ့လစ်သီယမ်အိုင်ယံဘက်ထရီတွေပါဝင်တယ်လို့ဒီ NDSB အကြီးအကဲဂျန်နီဖာဟော်မန်ဒီကပြောသားခဲ့တာပါ။တချို့ကွန်တိန်နာတွေကပွင့်နေပြီးတော့ရေထဲကျသွားတဲ့အထောက်အထားတွေတွေ့ရတယ်လို့ပြောပါရတယ်။တ တင်မောသွားလာမှုမှတ်တမ်းတင်ဆက်ကိုလည်းရရှိသွားပြီဖြစ်လို့ဒီစုံစမ်းစစ်ဆေးမှုတွေကိုလုပ်နေပါတယ်။အမေရိကန်ပြည်ထောင်စုမှာရေချောင်းကုန်သွယ်ရေးအတွက်အရေးပါတဲ့ဘယ်တီမောစိတ်ကန်းကိုပိတ်ထားရတဲ့အတွက်လုပ်ငန်းတွေထိခိုက်နေပါတယ်။စိတ်ကန်းကနေပြန်မထွက်နိုင်သေးပဲပိတ်မိနေတဲ့ကုန်တင်တင်မောတွေအများကြီးရှိနေတယ်လို့စိတ်ကန်းကိုလာပြီးတော့ကုန်ချကုန်တင်လုပ်လို့မရတဲ့အတွက်ကုန်စီစီးဆင်းမှုဝင်ဆက်ပြတ်မဲ့အခြေအနေကြုံရနိုင်တယ်လို့သတိပေးမှုတွေလည်းရှိနေပါတယ်။စိတ်ကန်းနဲ့တည်ယူပို့ဆောင်ရေးလုပ်ငန်းတွေဝန်ထမ်းတွေလည်းအလုပ်ကိုင်တွေထိခိုက်နေကြပါတယ်ရှင်။
တန်ရှင်းစွန့်ရင်အတွက်တရုတ်ဆိုရကအမတော်ကြီးစိုက်ထုတ်ပေးတာကိုအမေရိကန်ကဝေဖန်လိုက်ပါတယ်။အခုလိုတရုတ်ဆိုရပေးနေတဲ့အမတော်ကြီးအထောက်ပံ့တွေဟာအမေရိကန်အပြင်ကမ္ဘာတစ်ဝှမ်းကကုမ္ပဏီတွေနဲ့လုပ်သမားတွေကိုပါထိခိုက်စေတဲ့မမျှတတဲ့ပြည်ဆိုင်မှုတွေကိုဖန်တီးပေးနေတယ်လို့အမေရိကန်ဘန်ဒိုင်ဝန်ကြီးဂျန်နက်ယေလန်ကမနေ့မတ်လ29ရက်နေ့မှာပြောလိုက်တာပါ။အမေရိကန်ဘန်ဒိုင်ဝန်ကြီးဟာတရုတ်ကိုမကြခင်တွားရဖို့စီစဉ်ထားပြီးတရုတ်ဆိုရကသူတို့ရဲ့စွန့်ရင်တဲ့တခြားကုမ္ပဏီတွေအတွက်အကုန်ကျခံထောက်ပံ့ပေးနေတာတွေဟာကွန်ပစ္စည်းပိုရှံမှုဈေးကွက်မတည်ငြိမ်မှုနဲ့တခြားပြဿနာတွေပေါ်ကိုပါဖြစ်ပေါ်စေတယ်ဆိုတာကိုဒီခီးစင်တဲ့သတိပေးသွားမှာဖြစ်တယ်လို့လည်းသူမကပြောပါတယ်။ဒါအပြင်တချို့လုပ်ငန်းတွေမှာကွန်ပစ္စည်းတွေကိုလိုအပ်တာထက်ပိုထွက်လုံနေတာနဲ့အဲ့ဒီလိုဈေးသက်သာပြီးအရေးအသွေးမပြည့်ဝတဲ့ကွန်ပစ္စည်းတွေကိုအမေရိကန်အပါအဝင်တခြားနိုင်ငံအတော်များများရဲ့ဈေးကွက်ထက်ရောက်ကုန်တဲ့အတွက်မလိုလားတဲ့ကျိုးဆက်တွေရှိလာနိုင်တယ်ဆိုတာကိုတရုတ်တာဝန်ရှိသူတွေကိုနားလည်အောင်ပြောပြသွားမယ်လို့လည်းဂျော်ဂျီယာနိုင်ငံမှာရောက်ရှိနေစဉ်ဝန်ကြီးဂျေလန်ကပြောခဲ့တာပါခင်ဗျာ။
VOA America အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 ကနေ 10:00 အထိလိုင်းဒိုမီတာ 19 kHz 15653ညလိုင်းဒိုမီတာ 25 kHz 11803ညလိုင်းဒိုမီတာ 32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ 190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။မလာ28ရက်ကြာတာရင်းနေညဘက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်ရှင်။အရှိတောင်အရှာကအွန်လိုင်းငွေလိမ်ကိုင်းကွန်ရက်ကြီးဟာကမ္ဘာတဝန်းကိုပြန့်နှံ့နေပြီးတော့နှစ်စဉ်ဝင်ငွေ3ထရီလီယံလောက်ရရှိနေတယ်လို့ Interpol နိုင်ငံတကာရဲတပ်ဖွဲ့အကြီးအကဲကပြောကြားလိုက်ပါတယ်။အရှိတောင်အရှာမှာစားခဲ့တဲ့ဒေတာတွေအန်ဒီယာတွေဟာအခုတော့ကမ္ဘာတဝန်းလူကုန်ကူးမှုပြဿနာကြီးဖြစ်နေပြီလို့ဒီ Interpol အကြီးအကဲ Jürgen Stock ကစင်ကာပူမှာပုံထုနေတော့ကကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါ။အွန်လိုင်းငွေလိမ်လုပ်ငန်းတွေမှာအတ္တမအလုတ်ခိုင်းစဉ်ခံနေရသူတွေရောပြက်မှတ်ထားခံနေရသူတွေပါလူပေါင်းတန်းတဲ့ချီရာဇဝတ်ကိုင်းတွေရဲ့သားကောင်တွေဖြစ်နေကြတယ်လို့လည်းသူကပြောပါတယ်။ရာဇဝတ်ကိုင်းတွေရဲ့ဝင်ငွေဟာ40ရာခိုင်နှုန်းကနေ80ရာခိုင်နှုန်းကမူရဲ့မှောင်ခိုလုပ်ငန်းတွေကရနေကြတာဖြစ်ပေမဲ့လူကုန်ကူးမှုလက်နက်မှောင်ခိုမှုအပြင်မော်တော်ကားတွေအပါအဝင်ခိုးယူပစ္စည်းတွေကိုမှောင်ခိုကူးမှုကနေလည်းဝင်ငွေတွေရနေကြတယ်လို့ပြောပါတယ်။ချမ်းပြည်မြောက်ပိုင်းနဲ့ထိုင်းမြန်မာနယ်စပ်တွေမှာအခြေဆိုင်တဲ့အွန်လိုင်းငွေလိမ်ကိုင်းတွေမှာအလုံးလုံးဖို့လိန်ညာကုန်ကူးခံရသူစုစုပေါင်းနိုင်ငံဆောင်ကလူပေါင်းဒီတိမ့်တဲ့ချီရှိနိုင်ပြီးတော့ဖန်းစည်းနေရက်ပြန်ပို့ခံရသူက9000ထက်မနည်းရှိနေပါပြီ။အများဆုံးကကျောက်နိုင်ငံကဖြစ်ကြပါတယ်။ရွာသွေးကိုင်းတွေရဲ့တရားမဝင်ဝင်ငွေဒီဒေါ်လာ1ထရီလီယံကနေပြီးတော့3ထရီလီယံအထိနိုင်ငံကဘန်ဒါကြီးစနစ်ထဲမှာနှစ်ဆင်လက်ပတ်နေတယ်လို့လည်း Interpol အကြီးအကဲ Jürgen Stock ကပြောကြားခဲ့ပါတယ်
။မြန်မာနဲ့ရုရှားစီးရေးပူးပေါင်းဆောင်ရွက်မှုတိုးမြင့်လက်ဖို့ရှိတယ်လို့ရုရှားဆိုရမီဒီယာတစ်ခုကပြောလိုက်ပါတယ်။မြန်မာစစ်တပ်နဲ့ရုရှားတပ်တွေကြားမှာအခု2024ခုနှစ်အတွင်းစီးရီးယားပူးပေါင်းဆောင်ရွက်မှု50ကျော်လုပ်ဖို့စီစဉ်ထားတယ်လို့ရုရှားစစ်တပ်ကကိုကာပြီးရုရှားအစိုးရပိုင် RIA Novosti သတင်းကဖော်ပြလိုက်တာပါ။အဲဒီလိုစီးရီးယားပူးပေါင်းဆောင်ရွက်မှုတွေထဲမှာနှစ်ဖက်တပ်တွေအတွက်စစ်ဘက်ရာလုပ်ငန်းတွေနဲ့စီးရီးလေ့ကျင့်မှုစီမံကိန်းတွေမှာပါဝင်မှာဖြစ်တယ်လို့ RIA သတင်းဌာနကဖော်ပြခဲ့ပါတယ်။2021ခုနှစ်စစ်တပ်အာဏာသိမ်းပြီးချိန်ကစပြီးအာဆီယံပါဝင်ကမ္ဘာနိုင်ငံတွေရဲ့ဝေဖန်ဖိအားတွေနဲ့ရင်ဆိုင်ရတဲ့မြန်မာစစ်တပ်ဟာရုရှားနိုင်ငံနဲ့အရင်ထက်ပိုပြီးတော့နိနိကက်ကက်ရှိလာခဲ့ပြီးရုရှားကနေလက်နက်ဝယ်ယူတာတွေနဲ့နှစ်ဖက်စစ်တပ်ကြားအပြန်အလှန်ဆက်ဆံမှုတွေတိုးလှုပ်လာခဲ့ပါတယ်ခင်ဗျာ
။မြန်မာဒီမိုကရေစီရေးကိုအားပေးထောက်ခံသူဒီအမေရိကန်အထက်လွှတ်တော်အမတ်ဟောင်ဂျိုးလီဘာမန်ဟာအသက်82နှစ်အရွယ်မှာကွယ်လွန်သွားပါတယ်။မြန်မာနိုင်ငံမှာဒီအရင်စစ်အစိုးရအပေါ်ပြစ်မှတ်ထားအရေးယူပြီးတော့ဒီမိုကရေစီရေးလှုပ်ရှားမှုကိုအားပေးတဲ့Burmese Freedom and Democracy Act of 2003တန်ခါဥပဒေကိုတောက်လျှောက်အထက်လွှတ်တော်မှထောက်ခံအတည်ပြုခဲ့တဲ့လွှတ်တော်အမတ်တယောက်လည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာဒီသမရဦးသိန်းစိန်လက်ထက်ဒီမိုကရေစီရေးပြောင်းလဲတဲ့လမ်းစာပေါ်ခဲ့ချိန်2012ခုနှစ်ကအခုကွယ်လွန်သွားပြီဖြစ်တဲ့လွှတ်တော်အမတ်ဟောင်းဂျော်မက်ကိန်းအပြင်လွှတ်တော်အမတ်တချို့နဲ့အတူ Mr. Lieberman ဟာမြန်မာနိုင်ငံကိုတွားရောက်ခဲ့ပြီးတော့အရေးယူတန်ခါမှုတွေကိုဖယ်ရှားတင်မတင်ဆန်းစစ်ခဲ့ပါတယ်။သူတို့ခရီးစဉ်ကဒီမြန်မာနိုင်ငံပေါ်ပိတ်ဆို့တန်ခတ်မှုတွေဖယ်ရှားဖို့လမ်းပွင့်သွားစေခဲ့တယ်လို့ဝါရှင်တန်နိုင်ငံရဲ့အကြက်ခတ်တွေကတုံ့သက်ကြပါတယ်။ 1990ရွေးကပွဲအနိုင်ရ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့တရားဝင်မှုကိုစစ်တပ်ကပယ်ဖျက်လို့ရမှာမဟုတ်ဘူးလို့တခြားအမေရိကန်အထက်လွှတ်တော်အမတ်တွေနဲ့အတူဒီလွှတ်တော်အမတ်ဟောင်းလီဘာမန်ကြေညာချက်ထုတ်ပြန်ခဲ့မှုပါတယ်။ဒီအမတ်ဟောင်းဂျိုလီဘာမန်ဟာချော်လဲကြပြီးတော့နောက်ဆက်တွဲဒဏ်ကြောင့်ဗုဒ္ဓဟူးနေ့ကကွယ်လွန်သွားခဲ့တာလို့သူ့ရဲ့မိသားစုကထုတ်ပြန်ပါတယ်။ Connecticut ပြည်နယ်အထက်လွှတ်တော်အမတ်ဖြစ်တဲ့1988ကနေပြီးတော့24နှစ်ကြာတာဝန်ထမ်းဆောင်ခဲ့တာလည်းဖြစ်ပါတယ်ရှင်။
ဂျပန်မှာတော့ဆေးတချို့ကြောင့်လူသေဆုံးနေမကောင်းဖြစ်တာတွေရှိခဲ့တယ်လို့ထိပ်ပိုင်းဆိုရအရာရှိကြီးကပြောလိုက်ပါတယ်။ဂျပန်နိုင်ငံမှာကျန်းမာရေးအတွက်ထုတ်လုပ်လိုက်တဲ့ဆေးတချို့ကြောင့်လူ၄ယောက်သေဆုံးပြီး100ကျော်နေမကောင်းဖြစ်ခဲ့တယ်လို့မှတ်ယူကြောင်းဂျပန်ဆိုရရဲ့အတွင်းဝင်ချုပ်ကဒီနေ့ပြောလိုက်တာပါ။ကိုဘာယာရှိဆေးကုမ္ပဏီကထုတ်လိုက်တဲ့သွေးရင်းအစီကျစေတဲ့ဆေးတချို့မှာဗန်နီကိုကြီးလို့ခေါ်တဲ့နေရောင်မှုတစ်မျိုးပါဝင်တယ်လို့ဂျပန်ဆိုရအဖွဲ့အတွင်းဝင်ချုပ်ယာရှိမာဟာယာရှိကတိုကျိုမြို့မှာဒီနေ့သတင်းစာရှင်းလင်းပွဲလုပ်ပြီးပြောလိုက်တာပါခင်ဗျာ။
Direct from Washington, the voice of America,
VOA. VOA American တိုင်းရဲ့မတ်လ28ရက်ကျသားရင်းညသတင်းတွေကိုမဆင်မြန်မွန်နဲ့ပြပြပေးခဲ့တာပါ။အခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေဆက်တိုက်ပါ။ပထမဆုံးကတော့ပလဲမျိုးရဲစခန်းနဲ့ထွေဦးရုံကို PDF ပူပေါင်းတပ်ဖွဲ့တွေတိုက်ခိုက်ခဲ့တာပါ။စကိုင်းတိုင်းပလဲမြို့ပေါ်မှာစစ်တပ်တဆွဲထားတဲ့ထွေဥယုံနဲ့ရဲစခန်းကိုမာမိတ်ပူပေါင်းတပ်တွေကတိုက်ခိုက်ခဲ့ပြီးထိခိုက်သေဆုံးတာတွေရှိခဲ့တယ်လို့ကာကွယ်ရေးတပ်တွေကပြောပါတယ်။ခင်ဦးမြို့နယ်ထဲမှာလည်းစစ်တပ်နယ်မြေရှင်းလင်းရေးအတွင်းနေအိမ်တရာနီးပါးမိရှုခံပြီးရဲသားတွေတပ်ဖြတ်ခံရတာတွေရှိတယ်လို့ပြောပါတယ်။ဒီသတင်းကိုအလိမ်မာပြောပြပေးပါအောင်ခင်ဗျာ
။စကိုင်းတိုင်းအတွင်းကမဟာမိတ်ပူပေါင်းတပ်ဖွဲ့တွေဟာပလဲမြို့ပေါ်မှာတဆွဲထားတဲ့စစ်ကောင်စီတပ်ဖွဲ့တွေရှိရာထွေအုပ်ယုံနဲ့ရဲစခန်းကိုမနစ် March 29ရက်မနက်ပိုင်းကစလို့ဝင်ရောက်တိုက်ခိုက်ခဲ့တာပါ။စစ်တပ်က89နှစ်မြောက်တပ်မတော်နေ့ကျင်းပတဲ့ရက်မှာပဲကာကွယ်ရေးတပ်ဖွဲ့တွေရဲ့တော်လှန်ရေးနေ့ဖြစ်တဲ့ဆိုပြီးတော့အခုလိုဝင်ရောက်တိုက်ခိုက်ခဲ့တာလည်းဖြစ်ပါတယ်။စစ်တပ်ကထိခိုက်ကြဆုံးတာတွေရှိပြီးတော့မြို့ရင်းမှာလုံခြုံရေးတင်းကျပ်ထားတယ်လို့ပလဲပြည်သူအုပ်ချုပ်ရေးအဖွဲ့တာဝန်ရှိသူတဦးက VOA မြန်မာပိုင်းကိုပြောပါတယ်
။ရှင်းနိုင်လောက်ကဝန်တိုက်တာတနအီခွဲလောက်မှာပြန်ပြီးစုတ်ခဲ့တယ်တော်လန်ရေးနဲ့ချိန်မှတ်ကိုပြည်သူကာကွယ်တပ်ဖွဲ့တွေကဒီတော်လန်ရေးကတော်လန်ရေးသမားတွေအတွက်ဆိုရင်တော်လန်ပလိတ်ကပြည်ပဒက်ဖန့်စ်မို့ဆိုတဲ့အဖွဲ့ကြီးတွေရဲ့ချိန်မှတ်ဖြစ်တယ်ဆိုပြီးတော့သူတို့ဝန်တိုက်တာပါပဲတိတ်ပဲတော့အခြေအနေကရဲစခန်းဘက်ကလည်းအထိကကြာရှုံးမှုရှိတယ်လို့သတင်းရထားပါတယ်ခင်ဗျာ။အဲဒီတို့သူသူတို့အုပ်ချုပ်ရေးဦးစီးဘုံကလည်းအဲထိကကြာရှုံးမှုရှိတယ်တဲ့အဲ့ဒါလည်းများတယ်လို့ပြောပါ9နာရီခွဲ10နာရီလောက်ဒီတိုင်ပွဲဖြစ်နေတာပါပဲခင်ဗျာ။နှစ်ပတ်ပြန်လာတော့ပြစ်နေကြတာလည်းလက်ကြီးတယ်ပေါ့နော်။အဲဒီနေ့လောလောဆယ်တို့လည်းလည်းသူတို့ပြောတဲ့အင်ချက်မှုလေးတွေနဲ့အခုထင်းနေချပြီးတော့ခင်ဗျာဝေးကြထုတ်မလာရတော့သူတို့လည်းမိတ်တော်တော်လေးမှာတော့တင်းတင်းကြပ်ကြပ်လေးလှုပ်လေတို့တရင်ကြပါလိမ့်က
ြစစ်တပ်ဘက်ကထိခိုက်ကြဆုံးတာနဲ့ပတ်သက်လို့ VOA ကတီးခြားအတိမပြုနိုင်သလိုစစ်ကောင်စီဘက်ကလည်းတရင်ထုတ်ပြန်တာမရှိသေးပါဘူးပလဲမြို့ပေါ်မှာရှိတဲ့ရဲစခန်းနဲ့ထွေအုပ်ရုံကိုကာကွယ်ရေးတပ်ဖွဲ့တွေက၃ချိန်ထပ်မင်းတိုက်ခိုက်ခဲ့ပြီးတော့မကြာခဏနှစ်ဖက်အပြန်အလှန်ပစ်ခတ်တာတွေရှိခဲ့တာပါဒီတော့အတွင်းရေဦးမျိုးကမတ်လ25ရက်ကထွက်လာတဲ့စစ်တပ်ဟာခင်ဦးမျိုးနယ်ထဲကကျေးရွာတွေကိုဒီကနေ့မတ်လ28ရက်အထိနေပြေရှင်းလင်းရေးလုပ်နေပါတယ်။ဒီနေပြေရှင်းလင်းရေးအတွင်းနေအိမ်တွေမိရှုဖျက်ဆီးခံရတာတွေရှိပြီးတော့အရတားတအူးလည်းတပ်ဖြတ်ခံခဲ့ရတယ်လို့စစ်ဘေးရှောင်တွေကိုအကူအညီပေးနေသူတွေကပြောပါတယ်။နေအိမ်တွေမိရှုခံရပြီးအရတားတပ်ဖြတ်ခံရတဲ့အခြေအနေနဲ့ပတ်သက်လို့စီဘေးရှောင်ကူညီပေးနေသူတဦးကအခုလိုပြောပြပါဗျာ။တ
ဲစုရောက်ကူသွားပြီးတော့အဲ့မှလူတယောက်ဖမ်းပြီးဖမ်းခံရပြီးတော့အဲခေါင်းဖြတ်ပြီးတော့အဲဆောင်ကြီးနဲ့ပတ်ပြီးတော့ကောက်ရီးပုံနဲ့တည်းမိရှုပြီးတတ်ထားခဲ့တာဖျောက်ထားခဲ့တာပါအလောင်းတော့အဲ30လောက်မိရှုပြတဲစုကဘယ်နေနေဆက်ရှိရနေမနဲ့ကတော့အဲမုန်းလာတဲ့ဝင်ပြီးတော့မုန်းလာရတဲ့ကလေးချို့တာက50လောက်ပ
ါနေအိမ်50နီးပါးမိလောင်ကျွမ်းခဲ့တဲ့မုံလှရွာဟာဒုတိယကြိမ်မီးရှို့ဖျက်ဆီးခံရတာဖြစ်ပြီးတော့ပြီးခဲ့တဲ့2022ခုနှစ်နိုဝင်ဘာလပထမအကြိမ်မီးရှို့ခံရတုန်းကလည်းနေအိမ်100ကျော်မီးရှို့ဖျက်ဆီးခံခဲ့ရပါသေးတယ်။မုံလှရွာဟာကက်သလစ်ဂိုင်းချုပ်ဆရာတော်ကြီးကာဒီနယ်ချားလ်စ်ဘိုရဲ့မွေးရည်မြေဖြစ်တယ်လို့လည်းဒေသခံတွေကပြောပါတယ်ရှင်
။ပလဲမျိုးကို PDF ပူပေါင်းတက်တိုက်ခိုက်ခဲ့တာအလိမ်မှာပြောပြခဲ့တာပါ။အခုတော့မြန်မာပဋိပက္ခနဲ့အလုလက်မဲ့ပြဿနာကအာရှရာဇဝတ်ခိုင်တွေရဲ့ပြစ်မှတ်ဖြစ်လာနေတာပါ။အရှိတောင်အရှကရာဇဝတ်ချင်းချမှုတွေဟာလူသန်းနဲ့ချီထိခိုက်နေတဲ့ ကဘာလုံးဆိုင်ရာလူကုန်ကူးမှုဖြစ်လာတယ်လို့အင်တာပိုနိုင်ငံတကာရဲတပ်ဖွဲ့အကြီးအကဲကမနေ့ဗုဒ္ဓနေ့မှာပြောလိုက်ပါတယ်။လူကုန်ကူးမှုအွန်လိုင်းရာဇဝတ်မှုတွေမြန်မာထိုင်းကမ္ဘောဒီးယားနိုင်ငံတွေကအဓိကပါဝင်နေပြီးမြန်မာနိုင်ငံကပဋိပက္ခတွေနဲ့အလုပ်လက်မဲ့ပြဿနာတွေကတော့အဓိကအကြောင်းရင်းဖြစ်နေပြီလို့ပြောပါတယ်။ကိုခမောင်စုံမင်းပြောပြပေးပါဦးခင်ဗျာ
။တနည်းကိုအမေရိကန်ဒေါ်လာ3ထရီလီယံလောက်ရရှိနေတဲ့အရှိတောင်အရှာကလူကုန်ကူးမှုနဲ့အွန်လိုင်းလိမ်လည်မှုတွေဟာအထူးသဖြင့်ကိုဗစ်ကာလမှာကြီးထွားလာပြီးတကဘာလုံးကိုပြန်ပွားနေတဲ့လူကုန်ကူးမှုကွန်ရက်ဖြစ်လာတယ်လို့အင်တာပိုနိုင်ငံတကာရဲတပ်ဖွဲ့ရဲ့အကြီးအကဲကမတ်လ29ရက်နေ့ကပြောပါတယ်။သူတို့ရဲ့ဒုစရိုက်လုပ်ငန်းတွေကိုကြည့်မယ်ဆိုရင်မူရစ်စေဝါမှောင်ကိုလမ်းကြောင်းတွေကနေလူကုန်ကူးတာလက်နက်မှောင်ကိုရောင်းချတာညာနာပစ္စည်းမူပိုင်ခွင့်နဲ့ခိုးထုတ်ပစ္စည်းတွေကားခိုးတာတွေကိုကျူးလွန်နေတယ်လို့အင်တာပိုရဲ့အထွေထွေအတွင်းရေးမှူးဂျာဂန်စတော့ကပြောပါတယ်မြန်မာကမ္ဘောဒီးယားနဲ့ထိုင်းနိုင်ငံကအွန်လိုင်းလိမ်လည်မှုတွေနဲ့ဆက်ဆက်တဲ့လူကုန်ကူးခံရမှုအခြေအနေတွေကိုလည်းရိုက်တာသတင်းမှာကိုးကားဖော်ပြထားပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံကတိမ်းရှောင်လာသူတွေစစ်မှုထမ်းဥပဒေကြောင့်မကြာသေးခင်ကထွက်ပြေးလာသူတွေဟာထိုင်းမြန်မာနယ်စပ်မှာခြေကိုယူထားတဲ့ကြားဖြတ်လို့ခေါ်တဲ့အွန်လိုင်းရာဇဝတ်ဂိုင်းတွေရဲ့ပြစ်မှတ်ဖြစ်လာတယ်လို့မြန်မာလူအဖွဲ့အစည်းတချို့ကလည်းပြောပါတယ်လူကုန်ကူးမှုတားဆီးရေးကိုထိုင်းအစိုးရနဲ့ပူးပေါင်းပညာပေးနေတဲ့ Arkan Workers Organization ရဲ့ Director နိုင်အောင်အောင်ကသူ့အမြင်ကိုအခုလိုပြောပါတယ
်ထိုင်းနဲ့မြန်မာကကြားလို့နေဆက်ကတားဆီးရှင်ရတဲ့ခါကြားလို့ဘာပေါက်ခေါက်ပြောရလဲအကြီးများတဲ့ခါကြားလို့လူကုန်ကူးမှုခံရနေကြတာပုံများတယ်ထိုင်းနဲ့ကဥပဒေအရလူကုန်ကူးမှုချက်ပဲတခြားသူနေရာတွေမှာလည်းထိုင်းနဲ့ကဆွေးနွေးနေတဲ့ပြည်နယ်ဆုံးဖြတ်ပေးဖို့လိုတယ်ဒီလူတွေကပါတဲ့ခလာလေနေသက်ချောင်းပါလေတန်ကျင်နေသလိုကြည့်ရင်တော့ဒီလောင်းဆောင်ဝိုင်းတွေကဒီမြန်မာဖက်ရှင်မှာပုံများလာတယ်သိရတယ်။ကျွန်တော်မြန်မာနိုင်ငံတော်အခုတွေဘုကူခံရလာတယ်မဟုတ်ဘူးနဲ့ကမ္ဘောဒီးယားလာအိုဗီယက်နမ်အချို့ဥပဒေကတွေကအစားလူကုန်မှုခံရလာတယ်သိရတယ်။အဲလိုမျိုးလည်းအများစုကလည်းဒီလောင်းဆောင်ဝိုင်းတွေမှာလွတ်တာကိုသူတို့လည်းသိရတယ်။ဒါတွေကိုတားဆီးနေကိုပါကဒီအခြေပတ်အခုဖြစ်နေတဲ့နေရာတဲ့ဆန်တီယိုသက်ဆိုင်ရာအနာဘယ်နေမှာပို့ပြီးတော့
ကမ္ဘောဒီးယားကြားဖြတ်အွန်လိုင်းငွေလိမ်ကိန်းတွေကလူပေါင်းတသိန်းလောက်ကိုလူကုန်ကူးခဲ့တယ်လို့2023ကုလသမဂ္ဂအစည်းအဝေးကစားတစ်ခုကဖော်ပြထားပါတယ်မြန်မာနိုင်ငံမှာတော့တရုတ်နိုင်ငံသားတသိန်း2000လောက်လူကုန်ကူးခံရတယ်လို့ဒီအစည်းအဝေးကစားကပြောပါတယ်အဲ့ဒီနောက်2023နိုဝင်ဘာလလောက်မှာမြန်မာဘက်ကနေတရုတ်အစိုးရစီကိုကြားဖြတ်လုပ်ငန်းလုပ်နေတဲ့ရာဇဝတ်သားထောင်ထဲချီပြီးလွှဲပြောင်းပေးခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကအွန်လိုင်းရာဇဝတ်ဂိုင်းတွေကိုမြောက်ပိုင်းမဟာမိတ်လက်နက်ဂိုင်းတွေကရှင်းလင်းရေးလှုံ့ဆော်တဲ့အချိန်မှာနေရာအနှံ့ကိုဖြန့်ပြီးထွက်ပြေးသွားတဲ့ရာဇဝတ်သားတွေအများအပြားရှိနေပါတယ်။တချို့ကတော့ရန်ကုန်မန္တလေးနဲ့တာချီလိတ်လိုနေရာမျိုးမှာဆက်ပြီးတော့လုပ်ကင်နေကြပါတယ်။လက်နက်ဂိုင်းအဖွဲ့မျိုးစုံရှိတဲ့ကရင်ပြည်နယ်မြောက်ဝတီခရိုင်ထဲမှာတော့တရုတ်နိုင်ငံသားပိုင်တဲ့ဒီလုပ်ငန်းတွေကအခုအထိရှိနေကြောင်းမြဝတီရွှေကုတ်ကိုမြို့ကြားဖြတ်အလုပ်တစ်ခုကထွက်လာတဲ့လူငယ်တဦးက VOA ကိုပြောပါတယ
်ရှိနေလားမြဝတီမြို့ပေါ်မှာတော့ဆက်နေလားကျွန်တော်ခေါ်တဲ့ကျွန်တော်တငယ်ချင်းအခုချိန်ရှိအလုပ်ခေါ်လာတဲ့နေတော့သူတို့ဒီရွှေကုတ်ကိုမှအခုချိန်ဒီအများကြီးပဲကြားဖြတ်ကိုကျွန်တော်ရွှေကုတ်ကိုမတွားခင်တော့ငါကျွန်တော်လာအိုမာတခုကမ္ဘောဒီးယားမှာကိုကျွန်တော်လာခေါ်ဘူးလေချွေကုတ်ကိုဟန်နေပြီးတော့လေသူတို့ဒီဘက်မှာနေရာအဆင်မပြေတော့ဖြစ်ပါတယ်အတိအကျတော့မသိအဲ့ဒါမှဟိုဘက်ကိုမှဟိုဆလပိုင်းတို့ရှားအိုရောလို့ရှေ့ပါလို့ရှိတယ
်2021ခုနှစ်ကစပြီးအာရှကနိုင်ငံပေါင်း34နိုင်ငံမှာလူကုန်ကူးမှုနဲ့ပတ်သက်ပြီးလူပေါင်း3400လောက်ကိုဖန်စီခဲ့တယ်လို့နိုင်ငံတကာရဲတပ်ဖွဲ့အင်တာပိုကိုကိုးကားပြီးသတင်းတွေမှာဖော်ပြနေကြပါတယ်ဒီဖန်စီမှုကနေအမေရိကန်ဒေါ်လာတန်း300လောက်သိမ်းဆီးရမိကြောင်းလည်းပြောပါတယ်နိုင်ငံတကာကိုဖြန့်ကျက်ထားတဲ့အဲ့ဒီလိုရာဇဝတ်ဂိုင်းတွေရဲ့တစ်နှစ်ဝင်ငွေဟာအမေရိကန်ဒေါ်လာဘီလီယံ50အထိရှိနေပြီးတကဘာလုံးအတိုင်းအတာနဲ့ဆိုရင်သူတို့ရဲ့ဝင်ငွေဟာ1ထရီလီယံကနေ3ထရီလီယံအထိရှိနေတယ်လို့ဆိုပါတယ်ဒါဟာပြင်သစ်နိုင်ငံရဲ့တစ်နှစ်တာစီးပွားရေးပမာဏလောက်ရှိတယ်လို့လည်းသတင်းတွေကဖော်ပြနေကြပါတယ်ခင်ဗျာ
2023ခုနှစ်နိုဝင်ဘာမှာတရေလုံးစစ်စင်ရေးအရကြားပြည်နယ်ဒေသခေါ်ကင်းနီပြည်နယ်ကလက်နက်ကင်တပ်တွေကိုစုပြီးတိုက်ခိုက်ရမှာ ကင်းနီပြည်လူမျိုးပေါင်းစုံပြည်သူ့လက်မြောက်ရေးတပ်ဦးကလရတာအဖွဲ့လဲပါပါတယ်ဒီပြည်နယ်ရဲ့အဓိကဒေသတွေကိုလက်နက်ကင်တပ်ပေါင်းစုကတင်ပိုက်ခဲ့ပြီးနေဆက်မျိုးမက်ဆက်ကိုလည်းခက်ခဲခဲသင်ခဲ့တယ်လို့ကလရတာတမှုတွေကပြောတာကိုမေးထားတဲ့ကိုအောင်ကြောပြပေးပါဦးခင်ဗျာ
မဆက်မြို့ရောက်နေတာပါမဆက်မြို့မှာဒီဒေသခံတွေတော်တော်များများတော့အခုဆိုလို့ရှိရင်ထန်းနိုင်ငံဘက်ကိုသွားပြီးတော့အလုပ်လုပ်ကြတယ်လို့သိရပါတယ်ဆိုတော့လောလောဆယ်မှာလည်းမဆက်မြို့တွေရဲ့အင်တော်တော်များများကလူမနေတာကိုတွေ့ရပါတယ် ကရင်နီပြည်တရားပြည်မှာ2023ခုနှစ်ဇွန်လကစတင်တဲ့မိုးကာမုန်တိုင်းစစ်စင်ရေးနဲ့နိုဝင်ဘာလမှာစတင်တဲ့တည်လေးလုံးစစ်စင်ရေးအတွင်းခုကာတန်လွင်မြေအရှိချမ်းကိုကရင်နီတော်လန်ရေးတပ်တွေကတင်ပိုက်ထင်းချုပ်ထားနိုင်ပါပြီအဲ့လိုတင်ပိုက်ရရှိတဲ့အခြေအနေမှာမင်းဆက်မျိုးကတော့အရေးပါတဲ့နေဆက်မျိုးပါမေကြားမှတ်တိုင်အမှတ်
23ရရှိသလိုစစ်ကောင်စီတပ်ဖွဲ့ဝင်ရာနဲ့ချီလက်နဲ့ချအဖမ်းခံခဲ့တယ်လို့တိုက်ပွဲမှာပါဝင်တဲ့တပ်မှုတွေကပြောပါတယ်။ဘူးရောက်နေတဲ့နေရာကတော့နေဆက်မျိုးကရက်စကန်မှာဆိုတော့အဓိကဒီနေဆက်မျိုးကိုတင်းတဲ့အချိန်မှာအဓိကဒီတိုက်ပွဲအကြီးကြီးဖြစ်ခဲ့တဲ့နေရာကတော့ရက်စကန်
နောက်တစ်ခုကဟိုနောက်ကဘီဝါကုန်းပေါ့ဘီဝါကုန်းမှာတော့စစ်တပ်ထိုင်တယ်ဒီမှာတော့ရဲထိုင်တယ်ဒါပေမဲ့လည်းဒီရဲတွေနဲ့ဖြစ်တဲ့တိုက်ပွဲတွေမှာဒီတော်လိုင်းကြီးတပ်တွေဘက်ကအကြဆုံးတွေလည်းရှိခဲ့တယ်ဆိုတော့ဒီရဲစခန်းကိုတိုက်ရတာလည်းတော်တော်လေးခက်ခဲခဲ့တယ်လို့ဒီခုနကဒီတိုက်ပွဲမှာပါဝင်ခဲ့တဲ့တပ်မှုတစ်ယောက်ကပြောတယ်မိုင်းဝင်ခွဲလိုက်တယ်လေရဲဘော်တယောက် သူတို့ကဒီလိုနေရာကာလာတော့ဒီလိုကာလာတော့ဒီကမိုင်းဝင်လို့သပွဲခေါ်ပေါ်တင်လို့အထွက်ပြီးတော့ပြန်နေဘက်ထရီနဲ့ join ပထမတော့ခေါ်မကွဲမကွဲတော့ဒုနောက်တော့ခေါ်ပြန်ဝင်ရတယ်ရေပေါ်တော့ဝင်မှမှဒုတိယတစ်ခေါ်မှသူခွဲတော့ကွဲတော့ဒီလန့်ကုန်တော့ထက်တယ်ဒီအုတ်ရနေရာရပြို့တော့ဒီမှာနေတဲ့ရေတော့လေးအောင်အဲ့မှာဖိပြီးတော့ခါနဲ့တည်အဲ့မှာမှကျွန်တော်တို့ဒုလက်နောက်မချရဘူးကျွန်တော်တို့ရှောက်ပြီးပြီးပြီးဆက်ပြီးပြီးမှအဲ့မှာတချို့ရတော့ပေါ့
အုံးဝင်စီတော့တော့ပတ်ပတ်ပိုင်းပေါ့နော်ပထမမနေ့စိုးကြီး9နာရီတော့ထက်ခဲ့တယ်ကက်ပြီးတော့အဲ့ဒါကိုကျွန်တော်တို့ချိန်မိုးကြီးဝင်တော့ဝင်ပြီးတော့အမအောက်ဦးတော့ရောက်သွားပြီအောက်ဦးပေါ့နော
်အ
ောက်ရောက်တော့ပြီးထွက်လိုက်တယ်ထွက်တော့ဒီခေတ်တော့ညနေပိုင်းကျွန်တော်တို့နောက်တစ်ချိန်ထပ်တိုက်ရပေါ့နောက်ချိန်တက်တိုက်တော့ကျွန်တော်တို့မိုင်းနဲ့ပဲစင်းပွဲလိုက်တယ
်
ဒီအောက်မှာနော်မိုင်းတော့ထောင်ပြီးတော့အဲ့မိုင်းကျိုးဟိုနောက်ဖက်နေဆွေးဆွေးရောမိုင်းနဲ့ခွေလိုက်ခဲလိုက်တော့သူတို့အပေါ်နေခင်လာပေါ့လုံး
ဒီနောက်ကအဝယ်စားတွေအဲဒီဘက်ကအဝယ်စားတွေကတော့ဒီ yes card ကိုဟိုဖြိုတော့ဒီနေရာနေပြီပြီးတော့တည်တဲ့ရဲရဲအဝယ်စားတွေလို့ခုနတမှုတရားကလာရှင်းပြတယ်ဆိုတော့ဒီ yes card ကလည်းအခိုင်အမာစောက်ထားတဲ့အခါကျတော့ဒီတာမန် RG လို့လက်နက်တွေနဲ့တော့မှဒီနေရာကိုမဖောက်နိုင်လို့ကာမိုင်၃လုံးတော့တွဲပြီးတော့ဖောက်ခဲ့ရတယ်လို့ပြောတယ
်။မက်ဆေ့ကိုစပြီးတော့တိုက်တွန်းကြတော့အဓိကဘယ်နေရာတွေကိုအဓိကထားပြီးတော့တိုက်မက်ဆေ့ကို
တင်းဖို့ဆက်ကိုတင်းဖို့ကျွန်တော်တို့ဆက်ချင်းကဘယ်နေရာကိုအဓိကထားလဲဆိုတော့ကျွန်တော်တို့ဒီမက်တနွေစခန်းနဲ့တော်လာစခန်းနဲ့ပေါ့။နော်ဒီဒီစခန်းနဲ့လို့ရခါတယ်အရတိုက်ဖို့ပြီးတော့ဒီမက်ဆေ့နဲ့ရေစခန်းနဲ့ဒီ၁၄နဲ့ကျတော့လေကျွန်တော်တို့ဝင်တယ်ဒီ၁၄စခန်းနဲ့ပေါ့နော်ဒါပေမဲ့အဲ့ဒါတော့အရကျတော့အရတော့ပါတယ်ပေါ့နော်ရေစခန်းနဲ့အရပဲပါတယ်နော်ဒီနေဆက်ကျွန်တော်တို့ BB ၁၄နေဆက်စခန်းလည်းအရပဲဒါပေမဲ့ဒီကျွန်တော်တို့ရက်မှာဒီ၁၄စခန်းကလည်းကြံခဲ့တယ်ဒီရေစခန်းလည်းကြံခဲ့တယ်မရလိုက်ဘူးပေါ့မရတော့ဒီဟိုမက်တနွေစခန်းနဲ့တော်လာစခန်းရတယ်နောက်နေရလောက်နေမှာ၁၃နေစတယ်ကျွန်တော်တို့ဒီ၁၅နေလောက်မှာကျွန်တော်တို့ဒီအဲ BB ၁၄စခန်းရတယ်ရပြီမှာကျွန်တော်တို့ဒီဒီဟာစကောင်းကိုသူတို့ဟိုလေတိတ်ပါဖို့အတွက်ပေါ့နော်တော့ချော်ရီကွန်ပြလောက်တယ်အဲ ตัวชีลูเนี่ยตัวรีคอลเนี่ยพี่มาจะรอดีอยู่กับกูเนี่ยที่เจสกังกูแต่เพียงเนี่ยเดินข้ามไปวันทุ่งซีซีเนาะแล้วพอสกังเราย่าเลยเจสกังจะเข้มยันเลยโตค่ะยี่สิบเอ็ดจะรอโตข้ามตัวย่าเลยอยู่กับกงจ้าหรอตัวแต่ยังเปล่าสิอยู่กับกงก็แต่ยังก็โตเสียจบเลยนะเจสกังก็เสียชีวิตเนาะเจสกังเสียชีวิตจะรอดีเจสกังก็จะรอโตข้ามวันนี้เลยนั่นสุดข้ามาย่าเลยวะที่เจสกังย่าเรียนเนี่ยจะรอดีใคร ที่ปั่นเต็มเลยอากงยาวกว่านะเจ้าว่าเดี๋ยวเดี๋ยวมีโอ้เนี่ยชุดถุยเล่าทำไมถึงเนี่ยอ่ะเพียงนี้จีนเราถุยเนี่ยเนาะไอ้เราถุยที่เนี่ยอาจจะมึงเอาไปในโดรนมันช้าเลยนะแต่ว่ามันเลยจะเราเต็มว่ามันเต็มจีนเราอ่ะปัวอันเลยอ่ะตัวอ่ะฟ้าเลยไหมอ่ะปัวบ้ามันมีชื่ออ่ะปัวบ้ามันมีชื่ออันเลยเขาเดี๋ยวมีโชว์แล้ววะมีโชว์แล้วมีเจ้าสาวมีโชว์แล้วอุ้งโป๊ะไปเนี่ยตัวรู้มีโชว์ตัวรู้สัตว์ชิ้นเล็กๆ နာလီမောဒီလိုပဲသူကျွန်တော်ဟိုးနောက်လေဝင်တာအရှိရောကျွန်တော်တို့မှရပ်ဖို့လည်းအမှန်နေတယ်စီယောကအဲ့လိုနေဘူးဒီကဘယ်တော့ရှော့ကဘာယူသူတို့ပြက်လာအရှင်တော်နှစ်ယောက်မိရတော့ခုနပါလာတယ်ပြောတော့ပဲ
Greeny Tamaraw KA Greeny PP သူလွတ်မြောက်ရေး Tamaraw KPLA Greeny မျိုးသားများကာကွယ်ရေးတပ် KNDF နဲ့ပြည်သူ့ကာကွယ်ရေးတပ် PDF တွေပူးပေါင်းပြီးတော့မဲဆဲမျိုးကိုတင်ပိုက်ပြီးအဲ့ဒီနောက်မှာစစ်ကောင်စီကလေကြောင်းကနေပုံကျဲပစ်ခတ်ရမှာအစိုးရအဆောက်အဦတော်တော်များများထိမှန်ပျက်စီးခဲ့ပါတယ်ဒီနေရာကနောက်ကမာရကယုံကအေးကဘုဘကစိုက်ပျိုးရေးယုံနောက်ကထွေးဟုတ်ယုံအဲစစ်ကောင်စီလေညာလာပြီးတော့ပုံကျဲတာတော့သတိကဘုံတန်တော့ပြိုနေတာကတော့တွေ့ရတယ်မနေရတာဒီကနေ့
来
呢哦
来你先不拿走了
现在给你要加入了
嗯加入
你让我上你
那八
那八你也不忙你了
你要做什么
哦做什么不如你那点
你呢我就忘记那个我是发挥的你了
要去这
A 吗
这 A 没有到你啊我啊没肉啊
没肉
哦，那把路怎么解开？
你妈来来啦，你不弄嘞？那我那个别死掉了。
把你别死光了吧？
哎，别光了。你那真的屋里来得要炸吧？回来，对吧？
他妈的哇！
哦，有好吗？
路里把枪对光了。
是敌人来接了。
อันนี้เอาตัวตีลง
มาแดงยาตีละ5ยอดแดงยาชื
่อยาๆก็ยาๆก็จะกันล่ะเยบอยอมวยแข่งนี่ล่ะทีนี้ผ่าซ้อมมาผ่าซ้อมมิ้วกาเก็งบ่အဲ့ဒီကာကင်းကိုရဲဘော်တွေတိုက်လိုက်နိုင်တယ်ဆိုတော့လက်နက်တွေဒါဇင်နဲ့ချီပြီးတော့ရတယ်စစ်ကောင်စီဘက်ကအချို့လဲတေကုန်တယ်ဆိုတော့ခုနအဲ့ဒီရဲဘော်တွေပြန်လာကြတာ
တန်လွင်မြင့်နဲ့ဆယ်မိုင်ကျော်ဝေးတဲ့ဘောလခဲရွာတစ်ဂျာကဗျူဟာအရရေးပါတဲ့12မိုင်ကုန်းစခန်းကိုထရင်းနီတပေါင်းစုတွေကဖေဖော်ဝါရီလတွင်တိမ့်ပိုက်နိုင်ခဲ့သလိုခုခါတန်လွင်မြေကူးတရာရှိတဲ့ပါဆောင်မြို့ကိုမကြခင်မှာတည်ယူနိုင်ဖို့ကြိုးစားနေတယ်လို့တပ်မှုတချို့ကပြောပါတယ်တကယ်လို့ပါဆောင်တဲ့ဘောခဲကိုလုံးဝတည်ယူနိုင်ပြီဆိုရင်တော့မကြခင်မှာဂရင်းနီပီကိုလုံးဝထိန်းချုပ်နိုင်ဖို့ပိုးပြီးတော့နှီးစက်လာမှာဖြစ်တယ်လို့လည်းသူတို့ကပြောပါတယ်ခင်ဗျာ
မဆက်မြုပ်ကို KNI တပ်ပေါင်းစုတင်ခဲ့ပုံကိုအောင်ပြောပြခဲ့တာပါဒီတိုက်ပွဲတဲ့ထိခိုက်ဒဏ်ရာမှုကိုတော့စစ်ကောင်စီဘက်ကထုတ်ပြန်တာမရှိခဲ့ပါဘူးအခုလိုသတင်းစာတွေအပြီးမှာတော့ဥောင်ခရယာမြမကြီးတုံသက်ချက်အပါဝင်စစ်သားရင်းညာပတ်စင်ခဏလေးလာဖို့ရှိပါသေးတယ်ခင်ဗျာ
VOA အစီအစဉ်တွေကို Video ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabemis ဖြစ်ပါတယ်
မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VOA American တန်ကနေမတ်လ28ရက်ကြာသရညပိုင်းမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့ရကနေလိုင်းတိုမီတာ1925 32တို့ကနေည10နာရီအထိဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်တော်ရရှင်နေနေကျွန်တော်တို့စီကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင်တော့ email လိပ်စာ burmese@voanews.com burmese@voanews.com ကိုပေးပို့နိုင်တယ်လို့ဖီယိုမြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းဆက်သွင်းနိုင်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်မှာတော့ကျသရိညာတိုင်းထုတ်လွှင့်ပေးနေကြပတ်စင်ကဏ္ဍတွေကကျွန်တော်ပြပြနေကြကျမကြီးကဏ္ဍနောက်တိုင်းဒေသသတင်းတောက်တွေရဲ့တိုင်းဒေသသတင်းလွှာစတဲ့ပတ်စင်ကဏ္ဍတွေမတိုင်ခင်အခုအရင်ဆုံးတော့ဥအောင်ခင်ရဲ့မြမကြီးသုံးသက်ချက်ကိုပထမဆုံးနားဆင်အောင်ပါ။ဒီတစ်ပတ်မှာတော့ပြည်သူတော်လှန်ရေးနဲ့စစ်ကောင်စီဆိုတဲ့ခေါင်းစဉ်နဲ့သုံးသက်ထားပါတယ်။နယူတော်လိုင်းအင်အားစုနဲ့တိုင်းဒေသမှာအမိတ်တွေရဲ့ထိုးစစ်ကိုမရှင်နိုင်တဲ့စစ်ကောင်စီတပ်ဟာတိုင်းဒေသပြည်သူစစ်နောက်ပြည်ခိုင်ဖြိုးနယ်ပြည်စောထီတွေကိုအုံပြုပြီးခံစစ်ပြင်ဆင်နေကြောင်းဦးအောင်ခင်ကရေးသားပြီးတော့ကိုညံဝဲအောင်နဲ့တူသုံးသက်ထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
နယူတော်လိုင်းနဲ့တိုင်းဒေသလွတ်မြောက်ရေးတိုက်ပွဲတွေဟာတသားရီတထက်သေးဖြစ်လာတာကိုတွေ့ရတယ်လို့လွန်ခဲ့တဲ့မတ်လ၁၂ရက်နေ့ကကျင်းပတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG အစည်းအဝေးမှာယာယီသမ္မတဒူဝါလက်ရှိလကပြောသွားပါတယ်။ဆင်အာနာရှင်စနစ်ချုပ်ငင်းရေးကိုတိုင်းရင်းသားမဟာမိတ် NUG အစိုးရနဲ့ပြည်သူလူထုပေါင်းပြီးစ조사နေတယ်လို့ဆိုပါတယ်။စနစ်တကျကြိုတင်ပြင်ဆင်မှုနဲ့ဗဟိုကူကဲမှုအားကောင်းတဲ့ဒေသတွေမှာတော်လှန်ရေးရလတ်ကောင်းတဲ့စီရရကောင်းကိုတက်တူထမ်းမြတ်တွေ့ရတယ်လို့ဆိုပါတယ်။နင်းနဲ့ကင်ပြီးခုခံတော်လာနေတဲ့အစ်စ်မှာတင်းတိမ်နေလို့မရဘူးလို့ဆိုပါတယ်။စီရရလက်ထွက်အောင်လုပ်ဖို့အထူးလိုအပ်ပါတယ်တဲ့။စစ်ကောင်စီကိုအနာပေးလို့မဖြစ်နိုင်တဲ့အတွက်အခုလိုအရှင်ရနေတော့စစ်စင်ရေးကိုတိုးမြင့်ရမယ်လို့ဆိုပါတယ်။တံပူတော့နန္နနဲ့ရမယ်အခြေအနေကိုရောက်နေပြီလို့ NUG ယာယီသမရဒူဝါလရှိလာကပြောသွားပါတယ
် KI ကချင်လွတ်မြောက်ရေးတပ်နဲ့ KNL ကရင်လွတ်မြောက်ရေးတပ်တွေဟာလူဦးတော်လိုင်းအစပိုင်းကတည်းက PDF ပြည်သူ့ကာကွယ်ရေးတပ်တွေကိုစစ်ပညာသင်ကြားပေးပြီးစစ်ကောင်စီကိုတိုက်ခိုက်လာကြတာဖြစ်ပါတယ် KI ဟာရခိုင်တပ်တော်ကိုပြုစုပျိုးထောင်တဲ့အဖွဲ့အစည်းလက်ဖြစ်ပြီးတအန်းလွတ်မြောက်ရေးတပ်ကိုပြန်လည်ဖွဲ့စည်းရမှာလဲအကူအညီအများကြီးပေးခဲ့ပါတယ်လွန်ခဲ့တဲ့မတ်လ9ရက်နေ့ကစတဲ့KIA ထိုးစစ်ဟာ၄ရက်အတွင်းစစ်ကောင်စီစခန်း20ကိုသိမ်းဆီးနိုင်ခဲ့တယ်လို့ NUG ဝန်ကြီးချုပ်မန်ဝင်းခိုင်တန်းကပြောပါတယ်။ဒါပေမဲ့ကချင်ပြည်နယ်မှာကချင်မဟုတ်တဲ့လီစုရဝမ်လော်ဝလချိတ်စတဲ့မျိုးနွယ်စုဝင်တွေဟာစစ်တပ်လက်ဝေကံပြည်သူစစ်ဒါမှမဟုတ်နယ်ခြားစောက်တပ်အဖြစ်အသုံးချခံနေတဲ့ပြဿနာရှိနေပါတယ်။စစ်ကောင်စီတပ်နဲ့ပြည်သူစစ်ကတစ်ဖက် KIA နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကတစ်ဖက်ရင်ဆိုင်တိုက်နေကြတာဖြစ်ပါတယ်။ကချင်ပြည်သူစစ်တွေဟာမဆာလာခစ်ကတဲ့ကရှိခဲ့ပြီးပုံစံအမျိုးမျိုးနဲ့ရပ်တည်နေတဲ့တပ်ဖွဲ့တွေဖြစ်ပါတယ
်။ဒါပေမဲ့ဒီကနေ့အထိစစ်တပ်လက်အောက်ခံအဖြစ်ရပ်တည်နေတဲ့အဖွဲ့ကတော့အနည်းငယ်သာရှိပါတယ်။မြစ်ဆုံတဝိုက်မှာလှုပ်ရှားပြီးလဆန်းအောင်ဝါဥဆောင်တဲ့လဝရန်ပြည်သူစစ်၊တနိုင်ကလမုံပြည်သူစစ်၊လီဒိုလက်မဘော်ကရှရုစုပြည်သူစစ်၊ပူရာဝမြို့နယ်ကရဝမ်ပြည်သူစစ်၊စတုံးမြို့နယ်ကဘုံလံပြည်သူစစ်နယ်ကချင်အထုဒေသတိပန်းဝါအခြေဆိုင်စခုံတရင်ဥဆောင်နယ်နေကြားဆောင်တပ်တို့ဖြစ်တယ်လို့မလ12ရက်နေ့တုန်း KND ကချင်တရင်မှာဖော်ပြပါတယ်ဒီစုပြည်သူစစ်ခေါင်းဆောင်တရီပြန်ချီဥရွှေမင်းကတော့မြကြီးနားဗမော်ကားလာမှာ KIA နဲ့တိုက်ပွဲဖြစ်ပွားပြီးမလ9ရက်နေ့ကသေဆုံးသွားကြောင်းသိရပါတယ
်တကယ်တော့ပြည်သူစစ်တွေဟာKIA ကချင်လွတ်မြောက်ရေးတပ်ကခွဲထွက်လာသူတွေဖြစ်ပါတယ်။ဥပမာ KIA တပ်မှူးလက်ချိတ်မျိုးနယ်ဝင်စကုံတရင်ဟာ KIA နဲ့သဘောထားကွဲလွဲနေတာကြာပြီဖြစ်ပေမဲ့1989ရောက်မှကချင်အထူးဒေသတက်က ကချင်ဒီမိုကရေစီသစ်တက်မတော် NDAK ကိုဖွဲ့စည်းခဲ့တာပါ။ဒါချိန်နဲ့လော်အော်မျိုးနွယ်စုအများဆုံးပါဝင်တဲ့လက်နက်ကိုင်အဖွဲ့ဖြစ်ပါတယ်။2008အခြေခံဖွဲ့စည်းပုံအရပြည်သူ့စစ်ကိုအသွင်ပြောင်းတဲ့အခါ NDAK ဟာနေကြားဆောက်တက်ဖြစ်လာပါတယ်။စစ်တပ်ဩဇာကံဖြစ်သွားတဲ့စကုံတရင်တပ်ဖွဲ့က2013မှာပထမဦးဆုံးအကြိမ် KIA နဲ့ထိတွေ့တိုက်ပွဲဖြစ်ပွားပါတယ်။အဲ့ဒီကစားပြီးကချင်မျိုးနွယ်စုအချင်းချင်းပိဋိပက္ခစတင်ဖြစ်ပွားတယ်လို့ဆိုနိုင်ပါတယ်။အရင်ကနားလည်မှုရယူနိုင်ခဲ့တဲ့မျိုးနွယ်စုတွေဟာရံဘတ်တွေဖြစ်လာကြပါတယ်။မျိုးနွယ်စုတွေမစည်းလုံးနိုင်အောင်စစ်တပ်ကဂျားဝင်တပ်ရှို့ပြီးကြိုးကန်တဲ့သဘောလည်းဖြစ်ပါတယ
်။လူဦးတော်လာရေးကို KIA ကချင်နဲ့ KNL ကရင်ကရင်တီတပ်တွေကထောက်ခံအားပေးနေတာမို့ကချင်ကရင်နဲ့ကရင်တီပြည်နယ်တွေမှာPDF ပြည်သူ့ကာကွယ်ရေးတပ်တွေနဲ့တွဲပြီးစစ်စင်တာတွေများပါတယ်။ NUG သမရကကချင်မျိုးသားဖြစ်ပြီးဝင်းကြီးချုပ်ကကရင်အမျိုးသားဖြစ်နေတာဟာလေတော်လှန်ရေးတဲ့ထင်ရှားတဲ့သင်္ကေတတစ်ခုဖြစ်ပါတယ်။လွန်ခဲ့တဲ့ဇန်နဝါရီလနောက်ပိုင်းမှာကချင်ပြည်နယ်မန်စီမြို့နယ်ကို NUG ကာကွယ်ရေးဝင်းကြီးဦးရီမွန်နဲ့ KIA စီဦးစီးချုပ်ဒုဗိုလ်ချုပ်ကြီးခေါင်လွန်းတို့စခန်းကုန်းတွေကိုလှည့်လည်စစ်ဆေးခဲ့ပါသေးတယ်။ရှိကောင်စီဟာຫນွေဥတော်လာရေးကိုတွန်းလှန်နိုင်မဲ့အခြေအနေမရှိတော့ပါဘူး။ဒါပေမဲ့စစ်တပ်ကလည်းသူတို့နဲ့နှိစက်တဲ့ကြမ်းဖက်ပြည်သူ့စစ်နဲ့ပြည်စောတီးတွေကိုစူပေါက်ပြီးနောက်ဆုံးခံစစ်ဆင်နွှဲနေပါတယ်။စစ်မှုထမ်းဥပဒေအရအတင်းအဓမ္မတက်သေးသွင်းပြီးစစ်တိုက်ခိုင်းမဲ့အစီအစဉ်ကိုအကောင့်ထဲဖုံးနေပါတယ်။တက်သေးရောက်လာရင်အမိနာခံမှုစနစ်အရခိုင်းတာကိုလွတ်လိမ့်မယ်လို့စစ်ကောင်စီကယုံကြည်နေပုံရပါတယ်။ဒါပေမဲ့ပြည်သူလူထုကိုတတ်ဖြတ်နေတဲ့စစ်တပ်ရဲ့အမိန့်ကိုမနာခံပဲຫນွေဥတော်လိုင်းရင်းနဲ့ပူးပေါင်းလာသူတွေတနေ့တခြားတိုးပွားနေပါတယ်ခင်ဗျာ
ပြည်သူတော်လိုင်းထိုးစစ်ကိုရှင်းရခက်လာတဲ့စစ်ကောင်စီပြည်သူစစ်တွေသုံးခုခံနေတာကိုဥအောင်ခင်ပြောပြခဲ့တာပါအခုတော့ပတ်စင်ကျမ်းမာရေးခဏပါຫນွေပူလာခြင်းအပူရှက်တာပြည်သူကူညီကိုပြောထားပါတယ်အခုပူပူလာနိုင်တဲ့နေရာဒီမှာအပူရှက်အဖျားကြီးလာခဲ့ရင်ပိုပြင်းထန်တဲ့အဆင့်တွေမရောက်အောင်ရှေးဥတုနာပြည့်စုပေးဖို့ကျန်းမာရေးပညာရှင်တွေကအကြံပြုနေပါတယ်။ဘလို့ရှေးဥတုနာပြည့်စုပေးပြီးနောက်ဆက်ဘလို့ကုညီကဒီအပူရှက်ထန်စပြီးမခံရအောင်မှာဘာတွေဝိုင်းကူပေးနိုင်ပါလဲ။မြန်မာနိုင်ငံတက်ကနိုင်ငံတကာဖွံ့ဖြိုးရေးအဖွဲ့တွေနဲ့ကျန်းမာရေးပညာပေးပါတွေ့လို့ခဲ့တဲ့အထွေထွေယောဂကုဆရာဝန်ဒေါက်တာဣကလျာမိုးကိုကျွန်တော်ပဲမေးထားပါတယ်ခင်ဗျာ။โอเคดร.อิกลียาโมครับเนี่ยตนเราຫນွေຢາທີ່ປູປຽນພີ້ເຍຊາວາລະຈັ່ງມາຍາມຫນັງງານມາດີນິທູຈາຫມູ່ເນຕະດິຢູ່ຕິນແຈມໄຍຕະຕະນາຫຼີດ້ວຍປີ້ເກແດ່ປັດຕົງກໍເຊມາຍີອປູດັນກາກວຍີກໍອະທິກາປ ્યો ປີ້ມາດີດິປັດດໍເຊມາຍີດີປຽນຖັນແດ່ອປູຊັດແດ່ອະເສມມາບໍເນາະປິສຸຍີແນນອກທັດກຸນຍີປີ້ຕິນນາຫຼີກໍອະທິກາປ ્યો ມາຫມູ່ດີອປູຊັດກໍປູຈິນຍຸດຍະຕັດລະດາກໍကျေးဇူးတင်တာကနေစရှင်းပြပေးပါလားဆရာမ
။ဟုတ်ကဲ့။အာဒီလိုအပူကြီးနေရင်အပူမြင်မြန်ကျအောင်လို့အတွက်ကိုအရေးပေါ်ပေါ့နော်။ရှေးဦးသူနာပြူနီးတွေဆောင်ရွက်ပေးတဲ့။အဲဥပမာဆိုလို့ရှိရင်ရေဘတ်တိုက်ချပေးတာမျိုးလိုရေအေးနဲ့လောင်းချပြီးချိုးပေးတာမျိုးလိုပေါ့နော်။လုပ်တဲ့နဲ့ရေဘတ်တိုက်တယ်ဆိုရမှာတကယ်ကိုတစ်ခုလုံးကိုရေဘတ်တိုက်ရမှာဖြစ်တယ်။အာဒီဘောလုံးရေချိုးချတာမျိုးဖြစ်စေဓမ္မမဟုတ်လဲအာရေအေးနဲ့မျက်နှာတုပ်ပွားကိုဆွတ်ပြီးတော့မှအာဒီရေအေးဆွတ်ထားတဲ့အာရေစိုဝင့်နဲ့အာဒီဘောလုံးပုံကြီးချိုင်းလို့ပေါင်ချန်တို့ကအစပေါ့နော်လေပင်တို့ကအစအကုန်လုံးကိုပတ်ပြီးတော့မှခန္ဓာကိုယ်ကအပူချိန်ကိုကျသွားအောင်လုပ်ပြရမှာဖြစ်တယ
်ဟုတ်ကဲ့ဆရာမအဲ့တော့အခုလိုဒီအချိန်မီရေဘက်တိုက်ပြီးတော့အပူကြီးအမြန်ပြန်ကျသွားမလုပ်ပေးနိုင်ရင်နောက်ထပ်စုံရတဲ့အနေထားရောရှိသေးလားဆင်မကြီ
းရှိပါတယ်ဒီအပူကြီးတဲ့အတွက်ကြောင့်ရဲနောက်တစ်ခါသွေးပေါင်ချိန်လည်းတိတ်ကြတဲ့အတွက်ကြောင့်ရဲသတိလက်သွားတဲ့အခြေဖြစ်သွားနိုင်တယ်အဲတချို့ဆိုရင်ခရောင်ကဒန်းတွေပြောတယ်နောက်တစ်ခါဒီတက်သွားတာဒီမျိုးဒီဖြစ်တတ်တယ်အဲ့တော့အဲ့လိုမျိုးအခါမှာခုနပြောတဲ့ရေများများပြန်တိုက်ပြီးတော့ဖြည့်တင်းစင်နေဆိုပေမဲ့လည်းသတိလက်သွားတဲ့လူနာမျိုးတက်နေတဲ့လူနာမျိုးတော့ရေမတိုက်တဲ့ဘူးရေတိုက်လို့ရှင်သူ့တက်ပူပြီးအန္တရာယ်ဖြစ်နိုင်တယ်အဲ့တော့အဲ့ဒီလိုမျိုးတိတ်ပြီးတော့မှသတိလက်တဲ့အဆင့်အပူကြီးတဲ့အဆင့်နဲ့သွေးပေါင်ချိန်တိတ်ကြပြီးတော့ဆိုတဲ့အဆင့်အထိလောက် ဖြစ်ပြီဆိုလို့ရှိရင်ကတော့အမြန်ပေါ့နော်ဒီကုသမှုယူတဲ့နဲ့ဥပမာဘာဖြစ်လို့လဲဆိုလို့ရှိရင်သူကရေးတိုက်လို့မရတော့သူ့ကိုရေးတဲ့ပြန်ဖြည့်အတွင်းပို့အတွက်ကိုအကျော်စီအကျော်ကနေပြီးတော့မှပေါ့နော်ဒီ normal saline လို့ဟာမျိုးရေးတဲ့ပြန်ပြီးတော့မှအကျော်ကနေတစ်ဆင့်သွင်းပေးဖို့လိုအပ်လို့ဖြစ်တယ်နောက်တစ်ခါအောက်ဆီဂျင်ပေးဖို့လိုအပ်လို့ဖြစ်တယ်ဆိုတော့ဒါကြောင့်မလို့ဆေးရုံအမြန်ဆုံးပို့တင်တယ်ဒီ heat stroke လို့ခေါ်တဲ့အပူရှက်တဲ့ဥစ္စာဟာမပေါ့တင်ပါဘူးတကယ်ကိုအရေးကြီးတဲ့ emergency အခြေအနေတစ်ခုဖြစ်တယ်ပေါ့နော
်ဟုတ်ကဲ့ဆရာမအဲ့တော့အခုဆရာမဒီမြန်မာနိုင်ငံတဲကဒေတာတွေအပြင်ပေါ့နော်အခုကစစ်ရှောင်းနေလည်းများလာတော့ဟိုစစ်ရှောင်းနေကလူနေခေါင်ပြင်းမှာ
ဟုတ်ကဲ့
သူတစ်ပင်မရှိတဲ့နေရာမှာယာယီတဲလေးတွေထိုးပြီးတော့နေကြတာပေါ့နော်အဲ့ဒီအနေထားလည်းဒီအပူချိန်ကိုပုံမြင့်စင်နေတဲ့အနေအထားမျိုးဆရာမအဲ့ဒါကိုသတိပေးချင်တာရှိသေးလား
အော်မှန်ပါတယ်ချစ်ဆောင်တွေကလေတချို့ဒေသတွေမှာဟုတ်တယ်ဒီစကိုင်းတိုင်းတို့မကွေးတိုင်းတို့လိုမျိုးမှာဆိုလို့ရှိရင်တောတောင်နေပါတဲ့တောတောင်မရှိတဲ့အတွက်ကြောင့်မလို့သူတို့ကတကယ်ကိုပဲဟိုလွင်ကြီးခေါင်ထဲမှာလေကွင်းထဲမှာဒါမှမဟုတ်လဲမြေကမ်းဘေးမှာတဲတောင်နေပေါ်မှာသူတို့ဟာဟိုယာယီတဲထိုးပြီးတော့ပေါ့နော်ဆစ်ဆောင်နေကြရတဲ့ပြည်သူတွေအများကြီးပါဒုက္ခရောက်တာအများကြီးပါဆိုတော့ခုဒီလိုမျိုးနှွေရာဒီရောက်လာတဲ့အခါမှာဒီအပူချိန်တွေကလည်းမြင့်မားလာတဲ့အခါမှာသူတို့ကအရေးအာဝါဒစစပြောတဲ့ကာကွယ်မှုအနေနဲ့အရေးအောက်မှာနေပါအေးတဲ့နေရာမှာနေပါလို့ဆိုတဲ့အခါမှာသူတို့ကဒီတဲတောင်တွေနဲ့လွင်တိခေါင်မှာနေတဲ့အခါမှာအရေးအောက်မှာနေဖို့အတွက်အခွင့်အလမ်းမရှိပါဘူးသူတို့ကတကယ်ကိုအပူအောက်မှာတိုက်ရိုက်နေရတာမျိုးတွေဖြစ်တော့သူတို့အတွက်ဆိုလို့ရှိရင်စိတ်ပူပန်စရာအနေအထားဖြစ်ပါတယ်ဒီသူတို့အတွက်မှာရွေးချယ်စရာနေပို့ပြီးတော့မှနေပါသွားမယ
်ဟုတ်ကဲ့အဲ့ဒီတော့ဘလို့ဆက်ဖြစ်လာမှာဆိုရင်လည်းဆင်ပါတယ
်ဒီအပူရှက်တဲ့အပူရှက်လို့ဖြစ်တဲ့ယောဂါတွေ heat stroke တွေဖြစ်ဖို့အနေအထားတွေ anti-a တွေပို့ပြီးမြင့်မားသွားမယ်အထူးသဖြင့်တော့တက်ကြီးရွယ်တွေကလေးတွေအတွက်ဒီလိုအပူရှက်တဲ့ပြဿနာမျိုးတွေကိုခံစားဖို့နဲ့မလိုလားအပ်တဲ့အသက်ဆုံးရှုံးမှုအထိ anti-a မျိုးတွေဖြစ်ဖို့ကပို့ပြီးတော့မှများနေမှာဖြစ်ပါတယ်အဲဒါကြောင့်မလို့သူတို့အတွက်ဆိုလို့ရှိရင်လည်းပဲအခုဒီကျမရေးဝန်ဆောင်မှုတွေကိုပေးနေတဲ့အစိုးရအဖွဲ့အစည်းတွေရောနောက်တစ်ခါအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေလူတို့ခြေပြုအဖွဲ့အစည်းတွေနဲ့ပရဟိတအဖွဲ့အစည်းတွေပေါ့နော်အကုန်လုံးကနေပြီးတော့မှဒီစဉ်းစားပြီးတော့ပုံမပြီးတော့မှကျမရေးပညာပေးတာရောဝန်ဆောင်မှုတွေရောပုံမပြီးတော့ပေးစီချင်ပါတယ
်ဟုတ်ကဲ့ဒီနေ့မှဘလို့ဝန်ဆောင်မှုတွေကိုပေးစီချင်လဲဆင်မ
အခုဒီလိုမျိုးပေါ့နွေရာသီပူပြင်းလာတဲ့အခါမှာရေတက်ဆုံးရှုံးမှုများတယ်အတွက်ကြောင့်မလို့ရေတက်ပြန်ဖြည့်တင်းဖို့ဆိုတာကရေရှားပါတယ်ဆိုတဲ့အခါမှာလေအဓိကတော့တောက်သုံးရေပါဇက်ကနေရေမြများပြန်တောက်ရမယ်ဆိုတဲ့အခါမှာတောက်ရေတန်ရှင်းသောတောက်ရေသို့မဟုတ်လည်းဒီတောက်ရေပေါ့နော်အဓိကတော့လိုအပ်တာပါဒါကြောင့်မလို့လည်းကျွန်မအကျံပြုချင်တာကတော့ကျွန်မတော့စန္ဒာဖြစ်တာပေါ့နော်သူတို့ဒီဖြစ်ဆောင်ပြည်သူတွေရောအထွေထွေအားဖြင့်အလုံးပြည်သူတွေအလုံးရောပေါ့နော်ဒီလိုမျိုး၆တွေ့ရဲ့ပူပြင်းတဲ့ဒေသတွေမှာရှိနေတဲ့ရေရှားပါပြီးရေမရတဲ့ဒေသတွေဒီသခိုင်းမကွေးအပြင်ရခိုင်ကယားကယန်ကြီးပေါ့နော်ကယားကယန်ကြီးဒီရှမ်းပြည်ချင်းပြည်အစရှိတဲ့ဆိုရင်ဒီလိုဒေသတွေကိုရေရရှိဖို့ပေါ့နော်ရေရရှိဖို့ကိုအဖွဲ့အစည်းတွေကနေပြီးတော့မှအစိုးရရောအစိုးရမှုတဲ့အဖွဲ့အစည်းတွေရောမှဒီရေဆိုတာမှာအဓိကတော့တောက်သုံးရေရရှိဖို့ပေါ့နော်တောက်သုံးရောဆိုတော့ရေဓာတ်ဆုံးရှုံးတဲ့အခါမှာရေများပြန်တောက်ပေးရမယ့်အခါမှာသူတို့ဟာတောက်သုံးရေလိုပါတယ
်ဟုတ်ကဲ့အဲ့ဒီတော့ဒီနေ့ရေရှားပါနိုင်မှုကဘယ်လိုထူးခြားလာတယ်ထင်လဲစင်မကြီး
တောက်သုံးရေကလည်းပဲဘေးမှာတဘာဝပတ်ဝန်းကျင်ကနေရတဲ့တောက်သုံးရေတွေကရေကလည်းပဲရေဆို့စီပေါ့ရေအေးမြစ်တွေကလည်းပဲခန်းချောက်ဆုံးရှုံးနေရတယ်ရှိခဲ့တဲ့အတွက်ကြောင့်ရေအေးမြစ်တွေနှဲပါနေတယ်ဘာလို့လဲဆိုလို့ရှိရင်ဒီတဘာဝတောတောင်တွေကနေပြီးတော့မှရှိတဲ့ရေရင်းမြစ်တွေကိုတိုင်းကိုကလည်းပဲခန်းချောက်ပြီးတော့မှရှားပါတဲ့အတွက်ကြောင့်ရဲ့အဲနောက်တစ်ခါကြောက်လို့ရှိရင်စစ်ဘေးရှောင်တဲ့ပြည်သူတွေကလည်းနေ့စဉ်ဒီစစ်တံခံနေရတဲ့အတွက်ကြောင့်မလို့စစ်ဘေးရှောင်ရတဲ့လူတွေကပို့ပြီးတော့မှများလာတယ်အဲ့တော့ရေရင်းမြစ်တွေကတစ်ဖက်မှာအပူချိန်မြင့်မားလို့နွေရာသီရောက်တိုင်းရေရင်းမြစ်တွေနှဲပါခန်းချောက်ရှားပါသွားရတဲ့အထဲမှာတစ်ဖက်ကလည်းပဲဒီရေရင်းမြစ်တွေကိုမျှဝေသုံးဆွဲရမယ်လူဦးရေပမာဏတွေကလည်းများလာတဲ့အတွက်ကြောင့်မလို့လိုအပ်မှုပေါ့နော်များလာတယ် supply ကနေပြီး demand ကများနေရပေါ့နော
်ဟုတ်ကဲ့ဒီအတွက်ပါထက်အကြံပြုချင်တယ်လဲဆရာမ
ဒီခါမှာတို့အတွက်ကိုလူသားချင်းစာနာထောက်ထားမှုအနေနဲ့ကုညီထောက်ပံ့ရေးတွေလိုပါတယ်တောက်ရေပေါ့နော်တောက်သုံးရေလူတန်းနာမျိုးတွေအလှရှင်တွေပေါ့နော်ဒီအဖွဲ့အစည်းတွေနဲ့မဟုတ်ပါဘူးပုဂ္ဂလိကအလှရှင်တွေအနေနဲ့မှလည်းပဲဒါမျိုးလေးတွေကိုလူတန်းနိုင်ပါတယ်ဒီတောက်ရေလူတန်းနာသုံးရေလူတန်းနာတွေပေါ့နော်ဆိုပြီးတော့မှလုပ်တင်ပါတယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာမ အခုနွေပူပူလာချင်းအပူရှက်တာပြည့်စုံကူကြီးကျွန်တော်ပြပြခဲ့တဲ့ကျမိုက်ကဏ္ဍမှာနှဆင်ကြည့်ရှုခဲ့ရတာပါအခုတော့အပတ်စဉ်ပြပြနေတဲ့တိုင်းရင်ဒေသကသတင်းလွှာအစီအစဉ်မှာကချင်ဘက်မိုးမောက်လွယ်ကျဲလမ်းကတပ်စခန်းတွေ KIA ပူပေါင်းဖွဲ့ဆက်သိမ်းခဲ့တာရခိုင်ဘက်မောင်းတော်ရဲစခန်းကစစ်ကောင်စီတပ်သားတွေကလက်နက်ချခဲ့တာနောက်တစ်ထုံညာနှစ်ခုရှမ်းမြောက်ဆစ်စင်ရဲပျက်စီးခဲ့တာတချို့ဝတ်တပ်ဖွဲ့ကပြန်ပြင်ပေးဖို့ရှိနေတာနောက်မွန်ကီနေဆက်တိုက်ပွဲတွေထောင်တောင်းချီရွာသားတွေထွက်ပြေးနေရတာအပါအဝင်တိုင်းရင်းသတင်းတွေကိုပြပြထားပါတယ်ဒီအစီအစဉ်ကိုတော့ FEVR လို့တူကခေါ်တဲ့နေဆက်ဒေတာတိုင်းရင်းသတင်းတော်ဝန်ထမ်းအဖွဲ့ကတင်ဆက်ပေးထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒီသားတန်ရင်သားတည်င်းလောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့မိုးမောက်လွယ်ကျဲလမ်းမှာရှိတဲ့စိန်လုံတောင်နာကစစ်ကောင်စီတပ်စခန်း၅ခုကို KIA နဲ့ KPDF ပူးပေါင်းတပ်ဖွဲ့တွေကသိမ်းပိုက်နိုင်ခဲ့ပါတယ်။မောင်တော်မြို့နယ်ထဲမှာရှိတဲ့တမန်သားရဲကင်းစခန်းကစစ်ကောင်စီတပ်သား၁၀၀လောက်ဟာရခိုင်တပ်တော်စီမှာလက်နက်ချအညံ့ခံခဲ့ကြပါတယ်။သတင်းလွှာတွေထဲမှာတော့တစ်တုံညာနှစ်ခုစစ်စင်ရေးတဲ့ပျက်စီးသွားတဲ့လာရှိုးမြို့နယ်တန်လွေမြစ်ကမ်းဘေးမှာရှိတဲ့မိုင်းကျက်အုပ်စုတွေကအိမ်တွေဈေးတွေနဲ့ဘုံကြီးကျောင်းတွေကိုစစ်စင်ရေးမှာမပါတဲ့ဝါတပ်ဖွဲ့ကပြန်မုံမှန်ပေးဖို့ပြင်ဆင်နေတဲ့အကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်ကျမကနန်းဟောင်းမာရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါကချင်ပြည်မိုးမောက်လွယ်ကျဲလမ်းရှိစိန်လုံတောင်နားကစစ်ကောင်စီတပ်စခန်းငါးခုကိုပုထုနေမှာကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ KPDF ပူးပေါင်းတပ်ဖွဲ့တို့ကတိမ့်ပိုင်နိုင်ခဲ့ပါတယ်။စိန်လုံတောင်နာကစစ်ကောင်စီရဲ့အရေးပါတဲ့တပ်စခန်းတွေဖြစ်တဲ့ရောယုံ၊ရှန်တိုင်၊ဖာလန်၊ပန်ယောင်၊လော့မွန်နဲ့လော့ဒန်တပ်စခန်းတွေကို KIA နဲ့ပူးပေါင်းတပ်တို့ကတိမ့်ယူနိုင်ခဲ့တယ်လို့ရှေ့တန်းသတင်းရင်းမြစ်ကပြောပါတယ်။ဒါအပြင်လွယ်ကျဲမြို့နားကကောင်ငူတပ်စခန်းကိုလည်းတိမ့်ယူထားပြီးလို့ဆိုပါတယ်။
ရခိုင်ပြည်မောင်တော်မြို့နယ်ရှိတမန်သားရဲကင်းစခန်းကစစ်ကောင်စီတပ်သား100လောက်တနင်္လာနေ့ကရခိုင်တပ်တော် AAC မှာလက်နက်ချအညံ့ခံခဲ့တယ်လို့ ULAA ကထုတ်ပြန်ပါတယ်။ AA ရဲ့ထူးဆန်းစင်တိုက်ခိုက်မှုကိုခံရပြီးနောက်အဲ့ဒီရဲကင်းစခန်းကတပ်သားတွေဟာ AAC မှာလက်နက်ချခဲ့တာဖြစ်ပြီးစစ်အုံဆောင်ပစ္စည်းတွေနဲ့လက်နက်ခဲယမ်းတွေကိုလည်းသိမ်းယူနိုင်ခဲ့ပါတယ်။တမန်သားစခန်းသိမ်းတိုက်ပွဲတွေထွက်ပြေးသွားတဲ့စစ်ကောင်စီတပ်သား20ကျော်ရဲ့အလောင်းတွေကိုလည်းရရှိခဲ့တယ်လို့ AA ကဆိုပါတယ်။
မွန်နေ့ကရင်အစက်ကတယနာရဲစခန်းမကြည်စစ်ကောင်စီဖက်ကလေချောင်းရေချောင်းခြေလျင်စစ်ချောင်းတွေနဲ့ပါအပြင်းခံခုခံကာကွယ်နေတာကြောင့်တောင်တောင်းနဲ့ချီတဲ့ဒေသခံရွာသားတွေဟာဘေးလွယာကိုထွက်ပြေးတိမ်းရှောင်နေရပါတယ်။မော်လမြိုင်မြို့ကနေမိုင်90လောက်ဝေးပြီးဂျိုင်းမြက်ကန်းတဘေးမှာရှိတဲ့ကော့ဘိန်းကော့ပေါက်ကော့ပလိုင်းတမဒတ်တန်ကလောင်တရနာကော့တက်စတဲ့မွန်ရွာရဲ့အနီးနာပတ်ဝန်းကျင်တဝိုက်မှာမထင်မထင်တလို့စစ်ကောင်စီရဲ့ရေတပ်စစ်တင်းမော်တွေကအမြောက်တွေနဲ့ပြစ်ခတ်နေတဲ့အပြင်လေရင်နဲ့ပါပုံကျဲနေပါတယ်။ဒါအပြင်ချင်းလင်တပ်ဖွဲ့တွေကပါလက်ပတ်ပိတ်ဆို့နေတာကြောင့်ဒေသခံရွာသားအများစုဟာနေရအိုးအိမ်ကိုစုခွာပြီးဘဲလွတ်ရွာကိုထွက်ပြေးတိမ်းရှောင်နေရတယ်လို့နီးစပ်သူတယောက်ကပြောပါတယ်။မွန်ကရင်တော်လှန်ရေးပူးပေါင်းတပ်ဖွဲ့တွေကမွန်နဲ့ကရင်ပြည်အစပ်ကကော့ဘင်းရဲစခန်းကိုမတ်လ25ရက်နေ့ကတိုက်ခိုက်သိမ်းပိုက်လိုက်ပြီးနောက်ထပ်အချက်ချာကြတဲ့ဒယနာရဲစခန်းမကြီးစစ်တပ်ဖက်ကခုခံတိုက်ခိုက်နေတာဖြစ်ပါတယ်
။နလအကြပြစ်ခတ်တိုက်ခိုက်မှုတွေငြိမ်နေတဲ့ရှမ်းပြည်မြောက်ပိုင်းလာရှူးနဲ့တိမ်နေမြို့မှာမလနောက်ဆုံးပတ်တဲ့လက်နက်ကြီးတန်ပြန်ကြားရတာကြောင့်လာရှူးမြို့ခံတွေတိုက်ပွဲပြန်လည်ဖြစ်ပွားမှာကိုစိုးရိမ်နေကြပါတယ်။မလ26ရက်နေ့ကလာရှူးမြို့ဗန်ဟုံးရက်ကွက်ဖက်မှာခလာရ41ကပြစ်တဲ့လက်နက်ကြီးရှစ်လုံးထက်မနည်းကျခဲ့တာကြောင့်ရွာသားတွေပုန်းကူခြင်းနဲ့တိမ်းရှောင်ခဲ့ရပါတယ်။အဲ့ဒီနေ့မှာပဲတိမ်နေမြို့ဖက်မှာတော့နမ်ဆလတ်တိုက်နယ်တွေတွာလာလှုပ်ရှားနေတဲ့ SSPP SSA နဲ့ MNDA တို့တိတိတိုက်ပွဲဖြစ်ပွားနေပြီးဦးကန်တပ်ဖွဲ့ MNDA ကနေ drone shot တိုက်ဒုံးတွေနဲ့ပြန်လည်တိုက်ခိုက်ခဲ့တယ်လို့တိမ်နီဒီတာခံကပြောပါတယ်
ချင်းပြည်နယ်တီးတိမ်မြို့နယ်မှာစစ်မှုမထမ်းမနေရဥပဒေအရအတင်းအဓမ္မစစ်သားစုဆောင်းပေးနေတဲ့စစ်ကောင်စီလက်အောက်ခံဝန်ထမ်း9ယောက်ကိုချင်းကာကွယ်ရေးတပ်ဖွဲ့ PDF ဆိုလန်းကဖမ်းဆီးလိုက်ပါတယ်။မတ်လ25ရက်နေ့မှာဖမ်းဆီးထိန်းသိမ်းလိုက်တာဖြစ်တယ်လို့ PDF ဆိုလန်းကတာဝန်ရှိသူကပြောပါတယ်။ဖမ်းဆီးထိန်းသိမ်းခံရသူတွေထဲအထွေထွေအုပ်ချုပ်ရေးဦးစီးဌာနကစီးရေးတယောက်မြို့နယ်အားကာမှုစီပင်ဌာနကလက်ထောက်အင်ဂျင်နီယာမွေးမြူရေးနဲ့ကုသရေးဌာနကဒုကြီးချုပ်နဲ့လူဝင်မှုကြီးကြပ်ရေးဌာနကငွေတန်းစီရို့ပါဝင်ပါတယ်စစ်ကောင်စီရဲ့စစ်မှုမထမ်းမနေရဥပဒေနဲ့စစ်သားစုဆောင်းမှုတွေမှာပူပေါင်းလှုပ်ဆောင်နေသူတွေကိုစက်ပြီးအရေးယူသွားမယ်လို့ PDF ဆိုလန်းကထုတ်ပြန်ထားပါတယ
်ခရီးနီစစ်ဘေးရှောင်တွေစားနပ်ရက်ခါပြတ်လတ်မှုမရှိစေရေးတဲ့အနေကြားကနေစိတ်ပျို့ရေးလုပ်ငန်းတွေကိုလုပ်နေရတယ်လို့စစ်ဘေးရှောင်တွေကိုကူညီပေးနေသူတွေကပြောပါတယ်ဒီမော့ဆူမြို့နယ်အနောက်ဖက်ချမ်းရှိစစ်ဘေးရှောင်ပြည်သူတွေနဲ့ဖရိုဆိုအနောက်ဖက်ချမ်းကစစ်ရှောင်တွေဟာစစ်ဘေးရှောင်ကာလကြာလာတဲ့နဲ့အမျှအလူရှင်တွေရှားလာတာကြောင့်စားနပ်ရက်ခါပြတ်လတ်မှုမရှိစေရေးမင်းမြို့မိုင်းအန်ဒရီရီကြားကနေစိတ်ပျို့ရေးလုပ်နေကြတာဖြစ်ပါတယ်ခရီးနီစစ်ဘေးရှောင်တွေကအခုဆိုရင်စပားပြန်ဆိုင်နေကြတယ်လို့ခရီးနီလူသားချင်းစာနာထောက်ထားမှုအသင်း KHD ကတာဝန်ရှိသူကပြောပါတယ်စစ်ကောင်စီတပ်တွေကမင်းမြို့မိုင်းအများအပြားကိုထောင်ထားတဲ့အတွက်အန္တရာယ်ရှိနေတယ်လို့ဆိုပါတယ
်အခုဆက်ပြီးသတင်းတော်တွေကိုတင်ဆက်ပြီးသွားမှာပါရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့နယ်တန်လွင်မြစ်ကမ်းဘေးကမိုင်းကျက်အုပ်စုထဲမှာတိတုံညာနှစ်ခုဆစ်စင်ရေးတဲ့ပျက်စီးသွားတဲ့နေအိမ်တွေဈေးဆိုင်တွေဖုန်ကြီးကျောင်းတွေကိုဆစ်စင်ရေးတဲ့မှာမပါတဲ့ဝါတဖွဲ့ကပြန်လည်မွတ်မတ်ဖို့ရောက်ရှိနေကြပါရည်တန်လွင်မြစ်ကရိုးစိတ်ကနေမိုင်းကျက်အုပ်စုအထိကားလမ်းဖောက်ပေးဖို့နဲ့ဒေသထွက်သီးနှံတွေရောင်းဝယ်ဖို့အတွက်ပွဲရုံစောက်ဖို့ကနဦးလှုပ်ဆောင်သွားဖို့လည်းရှိနေပါရည်နမ်ဟောင်ကတင်ဆက်ပေးမှဖြစ်ပါရည်
အရှိမြောက်ပိုင်းတိုင်းစစ်ဌာနချုပ်ရမခတိုင်းအခြေဆိုင်ရာလာရှိုးမြို့အရှိဘတ်မိုင်60အကွာမှာရှိတဲ့မွန်ကက်အုပ်စုဟာတစ်တုံညာနှစ်ခုစစ်စင်ရေးကာလကနိုဝင်ဘာလကုန်အထိစစ်ကောင်စီပြည်သူ့စစ်ပူးပေါင်းတပ်နဲ့တအန်း TNL ကိုကန် MNDAA ပူးပေါင်းတပ်တို့ကြားကတိုက်ပွဲကြောင်းအင်ချီတရာနီးပါးပျက်စီးခဲ့ပါတယ်။တိုက်ပွဲအပြီးနှစ်ဖက်တပ်တွေဆုတ်ခွာသွားခဲ့ပေမဲ့တိုက်ပွဲမှာမပါတဲ့ UWSA ဝတ်တပ်ဖွဲ့ကလာရောက်တပ်စခန်းချထားပြီးပျက်စီးသွားတဲ့နေအိမ်တွေကိုပြန်လည်ပြုပြင်ဖို့နဲ့ကလန်ဖောက်လို့ဖို့အတွက်လူထုနဲ့ဆွံ့ရခဲ့တယ်လို့မိုင်းကျက်ဒေတာခန်ကရှမ်းဘာသာစကားနဲ့အခုလိုပြောပါတယ်
ကောင်းတဲ့ကြောက်ကောင်းမှာတော်တော်များများပါတဖက်ဖက်ကလာတိုင်းပြည်ကကလန်ဖောက်ပြီးခင်းပေးဖို့လေလမ်းအကျယ်က48ပြည်လမ်းအရှည်က10မိုင်ကျော်မယ်ထင်တာပဲတန်လွင်မြစ်ကန်တာတင်းတန်ဂရုစိတ်ကနေရွာအထိပေါ့ပြီးခဲ့တဲ့စနေနေ့ကဘုံကြီးကျောင်းမှာရွာလူတွေနဲ့ခေါ်တွေ့ပြီးတော့ပွဲယုံစောက်ပေးမဲ့အကြောင်းတွေပြောရတယ်အိမ်တွေဘုံကြီးကျောင်းတွေကိုလည်းအလင်းတင့်တယ်လို့ပြန်လဲတိဆောက်ပေးမယ်လို့တော့ပြောထားတယ်လေ
မန်ချက်အုပ်စုထဲကစစ်ကောင်စီနဲ့ပြည်သူ့စစ်ပူးပေါင်းတပ်စခန်းနားမှာရှိတဲ့ဝမ်လုံနဲ့ဝမ်ကတ်ယွာကထိခိုက်ပျက်စီးမှုအများဆုံးဖြစ်ပါတယ်အခုလိုဝါတပ်ဖွဲ့ကနေလာပြီးစီစဉ်နေတာကိုဒေသခံတွေကတဘောမတွေ့ကြပေမဲ့ဒေသခံတွေကိုသုံးနှစ်အခွန်ကင်းလွတ်ခွင့်ရအောင်ဆောင်ရွက်ပေးမယ်ဆိုတာကြောင့်ကျေနပ်လိုက်ကြရတယ်လို့လာရှိုးရောက်ဒေသခံတယောက်ကအခုလိုပြောပါတယ်
တိုက်ပွဲကြောင့်ရွာနေရွာကအင်ချီတရာလောက်လုံးဝကိုပျက်စီးသွားတယ်။ဂျန်တဲ့အိမ်တွေလည်းကြီးစားဘုံစားထိမှန်ပျက်စီးတာတွေရှိတယ်။အဲ့ဒါတွေကိုဝါတပ်ဖွဲ့ကပြန်နေပြုပြင်ပေးမယ်လို့လာပြောထားတယ်လေဝါစစ်သားတွေက။ပြီးတော့လူထုစီကနေပတ်စံတော့ဘာမှတော့မကောက်သေးပါဘူး။ရွာသားတွေကိုလည်းမာတွားသေးတယ်။ရှမ်းတပ်ဖွဲ့အပါဝင်ပေအဖွဲ့ပဲအခွန်ကောက်ကောက်ဘုသူ့ကိုမှအခွန်မပေးဖို့ဆိုပြီးတော့မှလာပြောတာတွေလည်းရှိသေးတယ်မထဲကြဖို့ပေါ့နော
်ဒီကိစ္စနဲ့ပတ်သက်ပြီးဝတ်တပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ကိုဆက်တွယ်ဖို့စူးစမ်းခဲ့ပေမဲ့ဆက်တွယ်လို့မရခဲ့ပါဘူးမိုင်းကျက်အုပ်စုဟာမိုင်းရော်တိုက်နယ်နဲ့မိုင်30လောက်ဝေးပါတယ်အရင်ကပြည်ထောင်စုကာလာမကြီးပတ်ရင်တရုတ်နယ်စဖက်ကိုပို့မဲ့ကုန်ကားတွေလာရှိုးမိုင်းကျက်လမ်းကနေတန်လွင်မြစ်ကိုဖောင်းနဲ့ကူးပြီးကွန်လုံဟိုပန်းနဲ့ချင်းရွှေဟော်ကိုပို့ဆောင်ကြပါတယ်ဒီတန်လွင်မြစ်ကရိုးစိတ်ကနေမြစ်ကူးဒါထိုးလိုက်ရင်တရုတ်နယ်စာအထိတိုက်ရိုက်သွားလို့ရတယ်လို့လာရှိုးမြို့မှာရှိတဲ့ရမခတိုင်းရုံအတွက်လဲစီရေးအရာအရေးပါတဲ့နေရာဖြစ်ပါတယ်
။ကရင်ပြည်ကော့ခရိတ်မြို့နယ်ထဲမှာရှိတဲ့ကော့ဘင်းရေးစခန်းကိုမွန်ကရင်တော်လိုင်းရေးပူပေါင်းတပ်ဖွဲ့တွေကတိုက်ခိုက်သိမ်းပိုက်ခဲ့ကြပါတယ်။အသေးစိတ်ကိုတော့ရမင်းကတင်ဆက်ပေးပါမယ်ရှင်
။တိုက်ပွဲထဲမှာစစ်ကောင်စီဘက်ကရောက်40နီးပါးလောက်လက်နက်ချခဲ့ပါတယ်။ကော့ဘင်းရဲစခန်းကိုတော့မလ25ရက်မွန်လွဲပိုင်းမှာတင်းယူနိုင်ခဲ့ကြတာဖြစ်ပါတယ်။စစ်ကောင်စီဘက်ကတမ22လက်အောက်ခံခမရ213ဗိုလ်ကြီးတယောက်၊ ရဲအော့စကားမှုပါဝင်စစ်သားနဲ့ရဲတွေရဲမိသားစုတွေနည်းနည်းချခဲ့တယ်လို့မွန်ပြည်တစ်ပါတီစစ်အာဏာရှင်တိုက်ဖြတ်ရေး NNSP AD ဖွဲ့ပြောခွေရနန်းပညာမောင်ကပြောပါတယ
်ဒီကိုပင်ကြီးရောမှာရှိတဲ့ရဲစခန်းကို25ရက်နှစ်နေ့နဲ့နှစ်နာရီဝန်းကျင်ခန့်မှာအသိပေးရရှိခဲ့တယ်ဒီတိုက်ပွဲမှာကြတော့ဒီစကားဆပ်ပဲကပေါ့နော်စစ်တပ်ပူစစ်သားပေါ့နော်38ဦးနဲ့အတူတူမိသားစု12ဦးသူတို့လည်းနဲ့ချပြလို့ကျန်ဘက်နဲ့ဒီကတော့ကျွန်တော်တို့ဒီ28လက်အဲ့လောက်ဒီကျွန်တော်အသိပေးရရှိခဲ့တာဖြစ်တယ
်အဲ့ဒီနေ့တိုက်ပွဲမှာတော်လာရေးပူပေါင်းစစ်ကြောင်းဘက်ကဒုံးတွေနဲ့တိုက်ခိုက်ခဲ့တယ်လို့စစ်တပ်ဘက်ကလည်းလေရင်ကနေဘုံတွေကျဲတဲ့အပြင်စစ်တပ်တွေနဲ့ပြန်လည်ပစ်ခတ်နေတယ်လို့မြေမဖော်လို့တဲ့ကော့ဘိန်ရွာသားတယောက်ကပြောပါတယ
်ဟုတ်ရှာလေဒီကရောင်ဘုံရှိရောရောင်ဘုံရှိရောတော့ရှိခံတာရောင်ကတော့တော့တတ်မတော်ဘူးဒီရောက်အောင်လို့ပြန်လူ9ရောက်ကြာရောင်ဟာလေပြန်ပြန်ကတော့ဒေါတာပဲဒေါတာလေပြန်ပြန်လာမယ်အဲအဲ့မှာကျက်လိုက်ဟုတ်တယ်သူရေစကန်ဝိုင်းလာဒီများတော့အပေါ်နေဝဲပြစ်တယ်
တိုက်ပွဲတွေကြောင့်ကော့ဘဲရွာနီးသွားရှိရွာပေါင်း9ရွာကရွာသားတွေထွက်ပြေးနေရသလိုလက်နက်ချခဲ့တဲ့အဖွဲ့တွေမှာမွန်ငင်းချမ်းရေးအဖွဲ့ဝင်တွေလည်းပါဝင်နေတယ်လို့ဒေသခံမွန်ဆရာတော်တပါးကမွန်မာသားနဲ့အခုလိုမိုက်ပါတယ
်တင်းတွေမှာတွေ့ရတာကလက်နက်ချတယ်ဆိုပဲရဲစခန်းမှာရဲတွေလည်းတိတ်မရှိတော့ပါဘူးမွန်ငင်းချမ်းရေးအဖွဲ့နိုင်ရှောင်းရဲ့တပည့်ဘိုချုပ်အောင်နိုင်ရဲ့တပည့်တွေပဲရှိနေတာရဲနဲ့ပေါင်းပြီးတော့လောင်ကစားဝိုင်းတွေဖြန့်စားကြတဲ့အဖွဲ့ပဲပေသွားခုခံပါမလဲလက်နဲ့ချမှာပေါ့ကော့ဘိန်ရွာအစွန်ဘက်မှာလောင်ကစားဝိုင်း24နာရီဖြန့်ထားပြီးတော့အကောက်ကောက်တဲ့အဖွဲ့တွေပဲ
မွန်ပြည်တစ်ပါတီစစ်အာဏာရှင်တိုက်ဖြတ်ရေး NNSB AD တပ်ဖွဲ့မွန် Liberation Army MLA KNU လက်အောက်ခံ Lion Battalion ကြားဖြူစစ်ကြောင်းနဲ့ဂလုံစစ်ကြောင်းစားတဲ့ပူးပေါင်းတပ်ဖွဲ့တွေကမလ24ရက်နေ့မြက်ပိုင်းမှာကော့ဘိန်ရဲစခန်းကိုစတင်တိုက်ခိုက်ခဲ့ပြီး25ရက်နေ့မှာသိမ်းယူနိုင်ခဲ့တာဖြစ်ပါတယ်
။အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ။မော့မောက်လွယ်ကျဲလမ်းရှိစိန်လုံတောင်နားကစစ်ကောင်စီတပ်စခန်း5ခုကိုကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ KPDF ပူးပေါင်းတပ်ဖွဲ့တို့ကသိမ်းပိုင်နိုင်ခဲ့ပါတယ်။ရခိုင်ပြည်မောင်တော်မြို့နယ်ရှိတမန်တားရဲကင်းစခန်းကစစ်ကောင်စီတပ်သား100လောက်ရခိုင်တပ်တော် AAC မှလက်နက်ချအညံ့ခံခဲ့တယ်လို့ ULAAA ကထုတ်ပြန်ပါတယ ်။တရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒီသားအတိုင်းသားသတင်းနောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့အတိုင်းရင်းသတင်းတော်ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမအမီပါ
။ချင်းဘက်မိုးမောက်လွယ်ကျဲလမ်းကတပ်စခန်းတွေ KIA ပူးပေါင်းဖွဲ့ဆက်သိမ်းခဲ့တာနောက်ရခိုင်ဘက်မောင်တော်ရဲစခန်းကစစ်ကောင်စီတပ်သားတွေလက်လက်ချခဲ့တာနဲ့စစ်တုံညာနှစ်ခုရှမ်းမြောက်စစ်စင်ရေးတဲ့ပျက်စီးခဲ့တာတချို့ဝတ်တပ်ဖွဲ့ကပြန်ပြင်ပေးဖို့ရှိနေတာနောက်မွန်ကီနယ်ဆက်တိုက်ပွဲတွေထောင်ပေါင်းချီတဲ့ရွာသားတွေထွက်ပြေးနေရတာပါဝင်တိုင်းရင်းသတင်းလာအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရတာပါအခုလိုအပတ်စဉ်ကဏ္ဍတွေပြီးမှာတော့ VO ရဲ့ချက်သားရင်းညအစီအစဉ်တွေအဆုံးသတ်ခင်သတင်းချင်းချုပ်ကိုမဆုမြတ်မှုပြောပြပေးပါဦးခင်ဗျာ
American ပြည်တော်စု Baltimore ပြည်နယ်ထဲမှာဒီကုန်တင်သမောကြီးဝင်တိုက်ခဲလို့ကြိုးကြခဲ့တဲ့မြစ်ဖြတ်တရားကြီးပေါ်ကနေပြုတ်ချက်သွားတဲ့ကားတစ်စီးတဲကနေအလောင်းနှလောင်းကိုဆဲယူနိုင်ခဲ့ပါတယ် Francis Scott Key တရားကြီးကြိုးမကြခင်တရားပေါ်မှာအလုသမားတွေလမ်းပြနေကြတာပါအလုသမားစုစုပေါင်း6ယောက်ရှိနေခဲ့ပြီးတော့2ယောက်ကိုတော့နိုင်ပိုင်းမှာကြားကဲဆဲနိုင်ခဲ့ပါတယ်ဗုဒ္ဓနေတော်ကတော့ဒီ pick up ကားတစ်စင်းနဲ့အဲ့ဒီကားထဲမှာဒီအလုသမားနှစ်ယောက်တေဆုံးနေတာကိုတွေ့ဆဲယူနိုင်ခဲ့တာဖြစ်ပါတယ်မြစ်ဖြတ်တရားကြီးကိုဝင်တိုက်ခဲ့တဲ့ဒါလီကုန်တင်သင်္ဘောကြီးပေါ်မှာအန်ဒီယန်ရှိတဲ့ပစ္စည်းတွေပါတယ်လို့ဒီအမျိုးသားတည်ယူပို့ဆောင်ရေးလုံခြုံရေးဆရာဘုတ်အဖွဲ့ကပြောပါတယ်ဒီတန်ချိန်960ကျော်အလေးချိန်ရှိတဲ့ကွန်တိန်နာကြီး56ခုထဲမှာတန်ကြီးတဲ့ပျက်စီးနိုင်မီးလောင်နိုင်တဲ့ပစ္စည်းတွေနဲ့ lithium ion battery တွေပါဝင်တယ်လို့ဒီတာဝန်ရှိသူတွေကပြောပါတယ်ရှိတောင်အရှာကငွေလိန်ဂိုင်းကွန်ရက်ကြီးဟာကမ္ဘာတဝန်းကိုပြန့်နှံ့နေပြီးတော့နှစ်စဉ်ဝင်ငွေ3ထရီလီယံလောက်ရရှိနေတယ်လို့ Interpol နိုင်ငံတကာရဲတပ်ဖွဲ့အကြီးအကဲကပြောကြားလိုက်ပါတယ်။အရှိတောင်အရှာမှာစားခဲ့တဲ့ဒေသတွေအန္တရာယ်တွေဟာအခုတော့ဒီကမ္ဘာတဝန်းလူကုန်ကူးမှုပြဿနာကြီးဖြစ်နေပြီလို့ Interpol အကြီးအကဲ Jürgen Stock ကစင်ကာပူမှာပုံထူးနေတော့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားသွားခဲ့တာဖြစ်ပါတယ်။ဒီ online ငွေလိန်ဂိုင်းတွေမှာအထမအလုတ်ခိုင်းစေခံနေရသူတွေရောပြစ်မှတ်ထားခံရသူတွေပါလူပေါင်းတန်းတဲ့ချီရာဇဝတ်ဂိုင်းတွေရဲ့တားကောင်တွေဖြစ်နေကြတယ်လို့သူကပြောပါတယ်။ တခါဒီမြန်မာဒီမိုကရေစီရေးကိုအားပေးထောက်ခံတဲ့အမေရိကန်အထက်လွှတ်တော်အမတ်ဟောင်းဂျိုးလီဘာမန်ဟာအသက်82နှစ်အရွယ်မှာကွယ်လွန်သွားပါတယ်။ဒီအမတ်ဟောင်းလီဘာမန်ဟာချော်လဲကြပြီးနောက်ဆက်တွဲတန်းကြောင့်ဗုဒ္ဓဦးနေတော့ကွယ်လွန်သွားခဲ့တယ်လို့သူ့ရဲ့မိသားစုကထုတ်ပြန်ပါတယ်ရှင်။
ကျေးဇူးပါမဆင်မြန်မွန်ကြီးအခုလိုသတင်းအချင်းချုပ်ပြီးမှတော့ VOA ရဲ့ချက်တာရင်းညအစီအစဉ်တွေဒီမှာပဲပြီးဆုံးသွားပါပြီဒီညအစီအစဉ်ထုတ်လွှင့်မှုကအလိမ်ပါပါစက်ပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ရှောင်းကန်ချန်နဲ့ဟယ်လန်ကော်ဒီယန်တို့ဖြစ်ပါတယ်ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်းပါ VOA ကိုအခုလိုနားဆင်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြုဝါရှင်လန်းချမ်းမြေ့ကြပါစေကောင်းကောင်းလေးအစ်ဆက်အနားယူနိုင်ကြပါစေခင်ဗျာThis program has